Welcome to the Voice of America in Burmese.
မင်္ဂလာနံနက်ခင်ပါရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ2015ခုနှစ်နိုဝင်ဘာလ18ရက်အင်္ဂါနေ့မနက်6နာရီကနေ9နာရီထိ VOA မြန်မာပိုင်းအစီအစဉ်တွေကိုလိုင်းတိုမီတာ2432နဲ့40တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ကျမရှားဖောင်ပါဒီမနေ့အတွက်အစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးသွားမှာပ
ါမင်္ဂလာနံနက်ခင်ပါခင်ဗျာကျွန်တော်ကတော့ဇောင်းဝန်လိုက်ပါဒီမနေ့မှာထူးခြားတဲ့သတင်းတွေကတော့ IS စစ်သေးကြွတွေကိုတိုက်ခိုက်ဖို့အမေရိကန်အနေနဲ့ချီလီယန်တပ်ဖွဲ့တွေကိုစစ်လွတ်မှာမဟုတ်တဲ့အကြောင်းသမ္မတဩဘားမားကပြောပါတယ်ပြည်ထနိုင်ငံ Paris မြို့ပြစ်ခတ်မှုတွင်သေဆုံးသွားခဲ့တဲ့အမေရိကန်ကျောင်းသူလေးအတွက်အောက်မေ့ပွဲအခမ်းအနားကိုတင်းတင်းကြပ်ကြပ်ကကျင်းပခဲ့ကြပါတယ်ဒီလိုထူးခြားတဲ့နိုင်ငံတကာသတင်းတွေအပါအဝင်မြန်မာနိုင်ငံသတင်းတွေကိုလည်းကိုညာဝင်းအောင်နဲ့အတူပူတွဲတင်ပြပေးသွားပါမယ်ခင်ဗျာ
ကောင်းပါပြီရှင်တူရကီနိုင်ငံမှာကျင်းပတဲ့ကမ္ဘာစစ်မှုထိပ်သီးနိုင်ငံများ G20 ညီလာခံမှာအမေရိကန်သမ္မတဘရက်အိုဘားမားမိန့်ခွန်းထဲမှာဘာတွေပြောဆိုခဲ့ပါသလဲ
Here at the G20 our nations have sent an unmistakable message that we are united against this threat. ISIL is the face of evil.
အပြည့်အစုံကိုနောက်ပိုင်းမှာနားဆင်ရမှာပါဒါအပြင်ကချင်ပြည်နယ်နဲ့ရှမ်းပြည်နယ်တိုက်ပွဲသတင်းအကြောင်းတွေအပြင်မြန်မာနိုင်ငံရဲ့ပညာရေးဥပဒေပြင်ဆင်ဖို့တောင်းဆိုကြတဲ့ကျောင်းသားကောင်းဆောင်တွေကိုလွှတ်ပေးဖို့သမ္မတဟောင်းဘူးရှ်နဲ့ဇနီးတို့ကတောင်းဆိုလိုက်တဲ့အကြောင်းတွေကိုလည်းနားဆင်ရဖို့ရှိပါတယ်။ခုတော့ဒီမနေ့အတွက်ထိတ်တန့်ရောက်တဲ့သတင်းတွေကိုကိုဇော်ဝင်းလိုင်နဲ့ကိုညောင်ဝင်းအောင်တို့ကကြေညာပေးပါဦးရှင
်။ IS အစ္စလာမစ်စစ်သွေးကြွတွေကိုတိုက်ခိုက်ဖို့ချီလီယန်တပ်ဖွဲ့တွေဆစ်လွတ်လိုက်ရင်မှားရွံ့တဲ့လုပ်ရဖြစ်မယ်လို့အမေရိကန်သမ္မတဘရက်အိုဘားမားကပြောကြားလိုက်ပါတယ်။ပြင်သစ်နိုင်ငံParis မြို့မှာအကြမ်းဖက်တိုက်ခိုက်မှုတွေဖြစ်ပြီးခဲ့တဲ့နောက်အမေရိကန်ပြည်ထောင်စုအနေနဲ့ပုံမိုပြင်းထန်တဲ့မူဝါဒတွေချမှတ်ဆောင်ရွက်ဖို့ပြည်ရင်းရောပြပကပါဖိအားပေးတောင်းဆိုနေတာတွေကိုခုခံကာကွယ်ပြောကြားလိုက်တာဖြစ်ပါတယ်။မြေရဲပင်လယ်အပန်းဖြေမြို့မှာနေ့ရက်ကြာကျင်းပတဲ့ G20 ထိပ်သီးဆွေးနွေးပွဲနောက်ဆုံးနေ့မှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းပြောကြားတာမှာ IS အကြမ်းဖက်အုပ်စုဟာမကောင်းဆိုးဝါးကိုကိုးစားပြုသူတွေဖြစ်ကြောင်းသူတို့အပေါ်ပြုလုပ်တဲ့တိုက်ခိုက်မှုတွေကိုအရှိန်မြင့်ဆောင်ရွက်သွားမှာဖြစ်ပြီးဗျူဟာပြောင်းမှာမဟုတ်ကြောင်းသမ္မတဩဘားမားကပြောပါတယ် Paris မြို့မှာဖြစ်သွားခဲ့တဲ့တိုက်ခိုက်မှုဟာ IS ပေါ်ပြုလုပ်နေတဲ့ထိုးစစ်ဆင်မှုတွေအတွက်ကြီးမားတဲ့ဆုံးရှုံးမှုဖြစ်ပေမဲ့အမေရိကန်ချီလီယန်တပ်ဖွဲ့တွေဆစ်လွတ်တိုက်ခိုက်မှာမဟုတ်ဘူးလို့သမ္မတဩဘားမားကပြောပါတယ်။အမေရိကန်ပြည်ထောင်စုမှာကမ္ဘာအကောင်ဆုံးစစ်တပ်နဲ့စစ်ဘက်ဆိုင်ရာအုံနောက်တွေရှိကြောင်းအဲ့ဒီထူးချွန်တဲ့ခေါင်းဆောင်တွေအနေနဲ့နှစ်ပေါင်းများစွာအချင်းချင်းတွေ့ဆုံခဲ့ပြီးလှုပ်ဆောင်နိုင်တဲ့နီလန်ပေါင်းများစွာကိုဆွေးနွေးတိုင်ပင်ခဲ့ပြီးဖြစ်တဲ့အကြောင်းချီလီယန်တပ်ဖွဲ့တွေဆစ်လွတ်တာဟာမာယာမှုဖြစ်တယ်ဆိုတာသူတယောက်တည်းရဲ့အဆုံးအဖြတ်သဘောထားမဟုတ်ပဲစစ်ဖက်နဲ့အရက်ဖက်ဆိုင်ရာအကြံပေးပုဂ္ဂိုလ်အားလုံးရဲ့အမြင်သဘောထားဖြစ်ကြောင်းသမ္မတဩဘားမားကပြောပါတယ်
။ပြီးခဲ့တဲ့သတင်းဘက်ကတနက်ပြစ်မှုနဲ့အသေးခံဘုံခွဲမှုတွေဖြစ်ခဲ့တဲ့ပြင်သစ်နိုင်ငံနဲ့သွေးစည်းခိုင်မာမှုပြသဖို့ Paris မြို့တော်ကိုရောက်ရှိနေတဲ့ American နိုင်ငံသားကြီးဝန်ကြီး John Kerry က IS အကြမ်းဖက်အုပ်စုကိုချိန်မောရမှာအနိုင်ရရှိမှာဖြစ်ပြီးသူတို့ကိုနှိမ်နှင်းဖို့လှုံ့ဆော်နေတယ်လို့ပြောကြားလိုက်ပါတယ်။တနင်္လာနေ့ညပိုင်းပြင်သစ်မြို့တော်ကိုနိုင်ငံသားကြီးဝန်ကြီးဆက်ရောက်စဉ်လုံခြုံရေးကိုတင်းကျပ်စွာခြားထားပါတယ်။ဝန်ကြီး Kerry နဲ့အတူသတင်းနောက်တွေကိုလိုက်ပါခွင့်မပြုဘဲဒါဟာဥရောပမြို့တော်ကိုတွားရောက်တဲ့တရားဝင်ခီးစဉ်အတွင်ပထမဦးဆုံးအကြိမ်ခုလိုကန့်သတ်လိုက်တာပဲဖြစ်ပါတယ်။အသက်ဆုံးရှုံးသူတွေအတွက်ကြေကွဲဝမ်းနည်းမှုကိုဖြေပြောက်လို့ရနိုင်မှာမဟုတ်ကြောင်းဝန်ကြီးကယ်ရီကပြောပါတယ်ဒါအပြင် Paris မြို့တော်မှာဒီလနှောင်းပိုင်းကျင်းပဖို့ရှိတဲ့ရာသီဥတုဆိုင်ရာညီလာခံအပါအဝင်အခြားအစီအစဉ်တွေကိုလည်းပြောင်းလဲဖြတ်သိမ်းဖို့ပြုလုပ်မှာမဟုတ်ဘူးလို့သူကပြောပါတယ်အဲ့ဒီညီလာခံကိုတက်ရောက်ဖို့သမ္မတဥပမာကစိတ်ဆန္ဒစောလျက်ရှိကြောင်းလည်းပြောပါတယ်စောစောပိုင်းကတော့ပြင်းထန်တဲ့မရဖရန်ဆွာအိုလန်းကစီးရီးယားအပေါ်ထိုးစစ်ကိုတွန်းမြှင့်လှုံ့ဆော်သွားမယ်လို့အလေးနက်ပြောဆိုခဲ့ပါတယ်ပါဆိုင်မှာရှိတဲ့ပြင်သစ်အထက်နဲ့အောက်လွှတ်တော်နှစ်ရပ်စလုံးမှာရှားပါတဲ့မေခွန်းပြောကြရမှာပြင်သစ်သမ္မတက
Monsieur le président du Congrès Monsieur le président du Sénat Monsieur le Premier ministre Mesdames messieurs
တောင်ကြီးညကဖြစ်ပွားခဲ့တဲ့လှုပ်ရွတ်တွေဟာစစ်ကြေညာတဲ့သဘောတည်းရောက်ပြီးဆီးရီးယားမှာဆုံးဖြတ်စီစဉ်ခဲ့တာဖြစ်တယ်လို့ဘယ်လ်ဂျီယမ်မှာပြင်းစင်စည်းရုံးခဲ့ပြီးကျွန်တော်တို့ရဲ့ပြင်သစ်မြေပေါ်မှာလာရောက်ကျူးကျော်ကြံစီခဲ့တာဖြစ်တယ်လို့သမ္မတဖရန်ဆွာအိုလန်းကပြင်သစ်ဘာသာစကားနဲ့ပြောသွားတာပါတနင်္လာနေ့ကလည်းပြင်သစ်အာဏာပိုင်တွေဟာနိုင်ငံတော်ဝန်ရဲတပ်ဖွဲ့တွေဝင်စင်းနေရမှာလူ23ဦးကိုဖမ်းဆီးမိခဲ့ပြီးအဲ့ဒီလူတွေဟာအကြမ်းဖက်တိုက်ခိုက်မှုကိုဦးစီးလှုံ့ဆော်ကြတဲ့မတင်ငါရသူတွေဖြစ်တယ်လို့ပြင်သစ်အာဏာပိုင်တွေကပြောပါတယ်လူ129ဦးအ ਨੇ ဆုံးတည်ဆုံးခဲ့တဲ့ဒီတိုက်ခိုက်မှုတွေကိုအဓိကကြံစီခဲ့သူအဖြစ်မော်ရိုကိုနယ်ပွားဘယ်လ်ဂျီယံနိုင်ငံသားအဗ်ဒဲဟာမစ်အဗ်ဒေါ့ကို ဖော်ထုတ်နိုင်ခဲ့ပါတယ်ဒီနှစ်စစောပိုင်းကရဲအပေါ်မအောင်မြင်ခဲ့တဲ့တိုက်ခိုက်မှုအတွက်ဘယ်ဂျီယံအာဏာပိုင်တွေကသူ့ကိုအလိုရှိနေတာလည်းဖြစ်ပါတယ်တနင်္လာနေ့ကမေကွန်းမှသမရအိုလန်းကအကြမ်းဖက်မှုတိုက်ဖျက်ရေးအတွက်အစောတလင်ဆုံးဖြတ်ချက်ချဖို့လုံခြုံရေးကောင်စီကိုတိုက်တွန်းခဲ့ပါတယ်
ပြင်သစ်နိုင်ငံပဲရစ်မြို့မှာဖြစ်သွားခဲ့တဲ့အကြမ်းဖက်တိုက်ခိုက်မှုအတွင်းသေဆုံးသွားသူတွေတဲ့ကတအုပ်ဟာအမေရိကန်နိုင်ငံကယ်လီဖိုးနီးယားပြည်နယ်ကကျောင်းသူတအုပ်ဖြစ်ပါတယ်ပဲရစ်မြို့ပြစ်ခတ်မှုအတွင်းသေဆုံးသွားခဲ့တဲ့အဲ့ဒီကျောင်းသူနိုဟဲမီဂွန်ဇာလက်စ်အတွက်အောက်မေ့ပွဲဆူတောင်းပွဲအခမ်းအနားကိုလောင်ဘီချ်မြို့မှာရှိတဲ့ကယ်လီဖိုးနီးယားပြည်နယ်တက္ကသိုလ်ဝင်းအတွင်းကခမဆောင်တစ်ခုထဲမှာတနင်္လာနေ့ကကျင်းပခဲ့ကြတာပါအသက်23နှစ်အရွယ်ဒီဇိုင်းပညာသင်ကြားနေတဲ့နောက်ဆုံးနှစ်ကျောင်းသူဂွန်ဇာလက်စ်ဟာပဲရစ်မြို့မှာနှစ်တဝက်စာပြပပညာသင်အစီအစဉ်နဲ့တွားရောက်ပညာသင်ကြားနေတာဖြစ်ပါတယ်အကြမ်းဖက်မှုဖြစ်ပွားခဲ့တဲ့အချိန်ကစားတောက်ဆိုင်တစ်ခုမှာရှိနေခဲ့ပြီးအဲ့ဒီမှာပဲတင်းနှပ်နဲ့ပြစ်ခတ်တပ်ဖြတ်ခံရတာဖြစ်ပါတယ
်ပြည်ထောင်နိုင်ငံပဲရစ်မြို့မှာဖြစ်သွားတဲ့တိုက်ခိုက်မှုမျိုးအမေရိကန်နိုင်ငံဝါရှင်တန် DC မှာလည်းပြုလုပ်မယ်လို့ IS Islamic စစ်သွေးကြွအဖွဲ့ကထုတ်ပြန်တဲ့ဗီဒီယိုထဲမှာချင်းချောက်ပြောဆိုလိုက်ပါတယ်တနင်္လာနေ့ကလူမှုကွန်ရက်ကတစင်ထုတ်ပြန်တဲ့အဲ့ဒီဗီဒီယိုမှာ IS အဖွဲ့အပေါ်ပြုလုပ်နေတဲ့စစ်စင်ရေးတွေမှာပါဝင်တဲ့နိုင်ငံတိုင်းဟာပြင်သစ်နိုင်ငံလိုပဲအဖြစ်ဆိုးတွေနဲ့ရင်ဆိုင်ရမယ်လို့ချင်းချောက်ပြောဆိုထားတာပါဒါအဲ့ဒီဗီဒီယိုဟာ IS သွေးကြွကထုတ်ပြန်တဲ့ဗီဒီယိုဟုတ်မဟုတ်ဆိုတာကိုတော့ VOA ကတိကျအတည်ပြုလို့မရသေးပါဘူးဒါပေမဲ့FBI ပြည်ထောင်စုစုံစမ်းရေးဗျူရိုကတော့အမေရိကန်ပြည်ထောင်စုပေါ်တိကျခိုင်လုံတဲ့ချင်းချောက်မှုပြုလုပ်တာကိုမကြားသိသေးရဘူးလို့တင်းနှင်းလာနေမှာပြောပါတယ
်ဗျူရိုအမေရိကန်တိုင်းရဲ့မနက်ဖက်မြန်မာဘာသာစစ်စင်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.5 လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6.15 နဲ့ဒုတိယနာရီဝတ်မှာလိုင်းလက်မီတာ190 kHz 1509တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဗီအမေရိကန်တန်ကသတင်းတွေကိုဆက်လက်ကြီးညာပေးနေတာပါခင်ဗျာဖိလစ်ပိုင်နိုင်ငံမနီလာမြို့မှာနိုဝင်ဘာလ18ရက်နေ့ကနေ19ရက်နေ့အထိကျင်းပမဲ့ APEC ခေါ်အာရှပစိဖစ်စီးပွားရေးပူးပေါင်းဆောင်ရွက်မှုညီလာခံကိုအမေရိကန်သမ္မတဘရက်အိုဘားမားတက်ရောက်ဖို့ရှိပြီးအဲဒီကနေမှမလေးရှားနိုင်ငံမှာကျင်းပမဲ့အမေရိကန်အာဆီယံထိပ်သီးညီလာခံအတွင်းမြန်မာသမ္မတဦးသိန်းစိန်နဲ့တွေ့ဆုံဖို့ရှိတာကြောင့်ဒီခီးစဉ်အတွင်းသမ္မတဆွေးနွေးဆောင်ရွက်သွားမယ့်အချက်တွေကိုအင်ပီရောကကြေညာချက်ထုတ်ပြန်ခဲ့ပါတယ်။သမ္မတအိုဘားမားအစိုးရကအာရှပစိဖစ်ဒေသဆက်ဆံရေးချင်းကွင်းရှာညီရေးမူဝါဒကိုချမှတ်ပြီးအာရှတိုင်းနဲ့ဆက်ဆံရေးကိုဦးစားပေးဆောင်ရွက်နေတာကြောင့်ညီလာခံအတွင်းပစိဖိတ်ရပ်ဝန်းဒေသကနိုင်ငံတွေဖြစ်ကြတဲ့ဩစတြေးလျ၊ဂျပန်၊ကိုရီးယားနဲ့ဖိလစ်ပိုင်နိုင်ငံတို့နဲ့တည်ဆဲမဟာမိတ်သဘောတူညီချက်တွေပုံမူအားကောင်းအောင်လှုပ်ဆောင်သွားမယ်အပြင်မဟာမိတ်အဖြစ်ရေရှည်တည်ရှိခဲ့တဲ့ထိုင်းနိုင်ငံနဲ့ဆက်ဆံရေးကိုလည်းဆက်လက်ထိန်းသိမ်းသွားမှာဖြစ်တဲ့အကြောင်း PTT လို့ခေါ်တဲ့ပစိဖိတ်ရပ်ဝန်းဒေသနိုင်ငံများစီးပွားရေးပူးပေါင်းဆောင်ရွက်မှုအင်ဒိုနီးရှား၊မလေးရှား၊စင်ကာပူ၊ဗီယက်နမ်စတဲ့အိန္ဒိယအပါအဝင်စတဲ့နိုင်ငံတွေနဲ့လည်းပူးပေါင်းဆောင်ရွက်မှုတွေတွန်းမြင့်လှုပ်ဆောင်သွားမယ်လို့ဆိုပါတယ်။သမ္မတဥဘာမာအစိုးရဟာမြန်မာနိုင်ငံဒီမိုကရေစီအသွင်ကူးပြောင်းရေးအတွက်လည်းအထူးသဖြင့်ထောက်ပံ့ကူညီပေးနေတာလည်းဖြစ်ပါတယ်။ဒါကြောင့်လည်းလက်ရှိဆောင်ရွက်နေတဲ့ဒီမိုကရေစီအသွင်ကူးပြောင်းရေးလုပ်ငန်းစဉ်တွေကိုအမေရိကန်ပြည်ထောင်စုအနေနဲ့ဆက်လက်အားပေးသွားမှာဖြစ်တဲ့အပြင်ပုံမှန်နီးစပ်တဲ့ဆက်ဆံရေးတည်ဆောက်သွားမယ်အကြောင်းသမ္မတအင်ဂျီရောကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။အထူးသဖြင့်တော့မြန်မာနိုင်ငံမှာအခုလနိုဝင်ဘာလ10ရက်နေ့ကကျင်းပခဲ့တဲ့သမိုင်းဝင်ရွက်ောက်ပွဲတွေရဲ့ရလဒ်အပေါ်အခြေခံပြီးရွက်ောက်ပွဲရလဒ်တရားဝင်မှုရှိအောင်ဆက်လက်ထောက်ပံ့ပေးသွားမှာဖြစ်သလိုငြင်းချမ်းပြီးအားလုံးပါဝင်နိုင်တဲ့အာဏာလွှဲပြောင်းမှုဖြစ်ပေါ်လာအောင်မြန်မာပြည်သူတွေအပါအဝင်အစိုးရနဲ့ပါလက်တွဲဆောင်ရွက်သွားမယ်လို့ကြေညာချက်မှာဖော်ပြထားပါတယ်။မလေးရှားနိုင်ငံကွာလာလမ်ပူမြို့မှာနိုဝင်ဘာလ18ရက်ကနေ22ရက်နေ့အထိကျင်းပမယ့်အာဆီယံထိပ်သီးဆွေးနွေးပွဲနောက်ဆုံးနောက်ဆက်တွဲအဖြစ်ဆက်လက်ကျင်းပမယ့်အမေရိကန်အာဆီယံထိပ်သီးဆွေးနွေးပွဲကိုသမ္မတဥဘာမားတက်ရောက်ဖို့ရှိပြီးအဲ့ဒီဆွေးနွေးပွဲပြီးဆုံးတဲ့နိုဝင်ဘာလ22ရက်နေ့မှာတခြားအာဆီယံခေါင်းဆောင်တွေနဲ့တွေ့ဆုံမှုရှိသလိုမြန်မာသမ္မတဦးသိန်းစင်နဲ့လည်းတရားတွေ့ဆုံမှုစီစဉ်ထားပါတယ်။ဒါအပြင်သမ္မတဥဘာမားဟာမလေးရှားနိုင်ငံမှာရှိနေစဉ်အတွင်းဝိုင်းစီလီလို့ခေါ်တဲ့မြန်မာနိုင်ငံကလူငယ်ခေါင်းဆောင်တွေအပါအဝင်အာရှတိုက်အတွင်းကလူငယ်ခေါင်းဆောင်တွေနဲ့လည်းတရားတွေ့ဆုံမှာဖြစ်ပါတယ်။သမ္မတဥဘာမားဟာမလေးရှားနိုင်ငံမှာရှိနေစဉ်အတွင်းမြန်မာဒုက္ခသည်စခန်းတစ်ခုကိုလည်းနိုဝင်ဘာလ22ရက်နေ့မှာတွားရောက်လည်ပတ်ဖို့ရှိပါတယ်
။ရနာရတဲ့လွှတ်တော်စီဝေးပွဲတွေကိုတနင်္လာနေ့ကပြန်လည်ကျင်းပတာမှာ အတိုက်ခံ NLD ပါတီခေါင်းဆောင်ဒေါက်အောင်ဆန်းစုကြည်လည်းတက်ရောက်ခဲ့ပါတယ်။အခုလွှတ်တော်အစည်းအဝေးဟာ2010ရွေးကောက်ပွဲအရဖွဲ့စည်းထားတဲ့လွှတ်တော်တွေရဲ့နောက်ဆုံးအစည်းအဝေးပဲဖြစ်ပါတယ်။2015ရွေးကောက်ပွဲရလအရဒေါက်အောင်ဆန်းစုကြည်ဦးဆောင်တဲ့ NLD ပါတီကပြည်သူ့လွှတ်တော်နဲ့အမျိုးသားလွှတ်တော်တွေမှာအမတ်ရည်အတွက်အများစုနဲ့ပြက်ပြက်သားသားအနိုင်ရထားတဲ့အပြင်တိုင်းဒေသကြီးပြည်နယ်လွှတ်တော်တွေမှာလည်းအနိုင်ရရှိထားပါတယ်။ဒေါက်အောင်ဆန်းစုကြည်ကိုယ်တိုင်ကတော့ရွေးကောက်ပွဲလုပ်ငန်းစဉ်တွေမပြီးဆုံးသေးတာကြောင့်ပါတီဝင်တွေနဲ့ပါတီကိုထောက်ခံသူတွေထိန်းသိမ်းသိမ်းသိမ်းရှိကြဖို့ညွှန်ကြားတာပါတယ်
။ကချင်ပြည်နယ်မိုးညင်းမြို့အနီးမှာအစိုးရတပ်နဲ့ကချင်တပ်ဖွဲ့တွေကြားတိုက်ပွဲတွေပြင်းထန်နေပြီးတနင်္လာနေ့နေကင်းဘက်မှာတော့အစိုးရဘက်ကလေကြောင်းကရဟယင်နဲ့အနည်းဆုံး3ကြိမ်တိုက်ခတ်ခံခဲ့ရပါတယ်။တိုက်ပွဲတွေဟာတနင်္ဂနွေနေ့နေကင်းပိုင်းလောက်ကစတင်ခဲ့တာဖြစ်ပြီးတနင်္ဂနွေညတညလုံးလိုလက်နက်ကြီးတွေနဲ့ပစ်ခတ်တိုက်ခတ်ခဲ့ရကတနင်္လာနေ့နေကင်းမှာတော့လေကြောင်းကပါတိုက်ခိုက်လာတာဖြစ်တယ်လို့မွန်ချင်းဒေသခံတွေက VO ကိုပြောပါတယ်။ရုပ်ောက်ပွဲလုံရဲ့အနည်းငယ်ကလေးကစတင်ဖြစ်ပွားနေတဲ့ရှမ်းပြည်မြောက်ပိုင်းမှာဖြစ်နေတဲ့မြမတပ်မတော်နဲ့ရှမ်း SSPP SSC တိုက်တပ်ဖွဲ့တွေရဲ့တိုက်ပွဲတွေဟာလည်းပုံမှန်ပြင်းထန်လာနေပါတယ်တိုက်ပွဲတွေကြောင့်ဒေသခံတွေထောင်နဲ့ချီပြီးတော့ထွက်ပြေးနေကြပါတယ
်ကမ္ဘောဒီးယားအထက်ခံခေါင်းဆောင်ဆမ်ရင်စီဟာသူ့အပေါ်ဖန်ဝရန်ထုတ်ခံလိုက်ရတာကြောင့်လက်ရှိအာဏာရပါတီကလွှတ်တော်အမတ်အဖြစ်ကနေသူ့ကိုတင်းနှံလာနေကဖယ်ရှားလိုက်ပါတယ်လက်ရှိအာဏာရပါတီကမ္ဘောဒီးယားပြည်သူ့ပါတီကတစ်ဖက်သက်ဆုံးဖြတ်ချက်ချပြီးအထက်ခံ CNRP ခေါင်းဆောင်ဆမ်ရင်စီကိုလွှတ်တော်အမတ်အဖြစ်ကဖယ်ရှားလိုက်တဲ့အပေါ်စိုးရိမ်ပူပန်ကြောင်းအမေရိကန်နိုင်ငံသားကြီးဝန်ကြီးဌာနကကျညာချက်ထုတ်ပြန်လိုက်ပါတယ် Direct from Washington The Voice
of America VOA ဒီမနေ့အတွက်ထိတ်တန့်ရောက်သတင်းတွေကိုစောဝင်လိုက်တဲ့ကိုညံဝင်းအောင်တို့ကကြီးညာပေးခဲ့တာပါအခုတော့သတင်းဆောင်မတွေနဲ့ဆက်သွယ်မေးမြန်းချက်တွေကိုဇက်တိုက်ထုတ်လွှင့်ပေးပါတော့မယ်တနင်္လာနေ့တုန်းကတူရကီနိုင်ငံမှာကျင်းပတဲ့ကမ္ဘာစစ်မှုထိပ်သီးနိုင်ငံများ G20 ညီလာခံမှာအမေရိကန်သမ္မတဘရက်အိုဘားမားမိန့်ခွန်းပြောဆိုခဲ့ပြီးထင်ထားတဲ့အတိုင်းပါပဲပြီးခဲ့တဲ့တပတ် Paris မြို့အကြမ်းဖက်တိုက်ခိုက်ခံရတဲ့ကိစ္စကိုအဓိကထားပြောကြားခဲ့ပါတယ်ဒီအကြောင်းပြည်စုံကတော့ကျွန်မကပဲပြောပြပေးပါမယ်ရှင်ဒီလူမဆန်တဲ့တိုက်ခိုက်မှုတွေကိုလှုပ်ဆောင်နေတဲ့ IS စစ်သွေးကြွတွေနဲ့ပတ်သက်ပြီးတော့သူ့နဲ့မိတ်ဖက်နိုင်ငံခေါင်းဆောင်တွေအားလုံးမှာသဘောတူညီချက်ရထားတယ်လို့အိုဘားမားကသူ့ရဲ့ညီလာခံမိတ်ခွန်းထဲမှာပြောပါတယ
် Here at the G20 our nations have sent an unmistakable message that we are united against this threat
G20 မှာရှိနေတဲ့နိုင်ငံအားလုံးကဒီချင်းချောက်မှုကိုတင်းကျင်းကျပ်ထဲဆန့်ကျင်သွားကြမယ်လို့ပြပသားသားအသိပေးခဲ့ကြပါတယ် IS ဟာမကောင်းဆိုးဝါးကိုကိုးစားပြုတာဖြစ်ပါတယ်ကျွန်တော်အရင်ကအကြံပေါင်းများစွာပြောခဲ့သလိုပါပဲကျွန်တော်တို့ရဲ့ဥတီချက်ကဒီလူမဆန်တဲ့အကြမ်းဖက်အဖွဲ့အစည်းကိုဖြိုခွဲပြီးအဆုံးစွန်ချေမှုန်းပြစ်နိုင်ရေးဖြစ်ပါတယ
်ဒါအပြင်စစ်သွေးကြွတွေကိုတိုက်ခိုက်ဖို့အတွက်အရှိလေပိုင်းကိုအမေရိကန်မြေပြင်တပ်ဖွဲ့ဆီလို့ဖို့ဆိုတာမှားယွင်းတဲ့ကိစ္စဖြစ်ကြောင်းနဲ့ IS တွေနဲ့စစ်ပွဲဆင်နွှဲရမှာဒေသခံတိုက်ခိုက်ရေးသမားတွေကိုအထောက်အကူပေးတဲ့အနေနဲ့အီရတ်နဲ့ဆီးရီးယားပေါ်အမေရိကန်စစ်တပ်ကလေကြောင်းထိုးစစ်ဆင်မှုလုပ်တဲ့ကိစ္စပေါ်သမ္မတအိုဘားမားကကာကွယ်ပြောဆိုသွားပါတယ
် When you're talking about the ability of a handful of people with not wildly sophisticated military equipment weapons
လက်နက်နဲ့ခင်မီစစ်လက်နက်ပစ္စည်းအပြည့်အစုံမရှိတဲ့ဒီလက်တဆုပ်စာလူတစုရဲ့လှုပ်ဆောင်နိုင်စွမ်းကိုကြည့်မယ်ဆိုရင်သူတို့တွေဟာလူအများအပြားတပ်ဖြတ်နေပြီးဒါတွေကိုမလုပ်နိုင်အောင်ကာကွယ်ဖို့ဆိုတာနိုင်ငံတိုင်းအတွက်စိန်ခေါ်မှုဖြစ်ပါတယ်ဒီကိစ္စနဲ့ပတ်သက်ပြီးမြန်မြန်ဆန်းဆန်းပြောင်းလဲလို့ရတဲ့အဖြေသာရှိမယ်ဆိုရင်ကျွန်တော်ထင်တာကတော့အမေရိကန်တနိုင်ငံတည်းသာမကပြင်သစ်တူရကီနဲ့တိုက်ခတ်ခံရတဲ့တခြားနိုင်ငံတွေအားလုံးဟာအဲ့ဒီမဟာဗျူဟာနိလနေကိုအသုံးပြုကြမှာပါ
ထောင်နဲ့ချီတဲ့ဆီးရီးယားကဒုက္ခသည်တွေကိုလက်ခံမဲ့အမေရိကန်ရဲ့အစီအစဉ်ကိုအဆုံးသတ်မှာမဟုတ်ပေမဲ့တင်းကျပ်တဲ့နောက်ကျောင်းစစ်ဆေးမှုတွေကိုလှုပ်ဆောင်သွားမှာဖြစ်တယ်လို့လည်းအိုဘားမားကပြောပါတယ်ဒါအပြင်အမေရိကန်တဲကိုဒုက္ခသည်အဖြစ်နဲ့ဝင်လာမဲ့သူတွေကိုဆီးရီးယားခရစ်ယာန်ဘာသာဝင်တွေကိုပဲလက်ခံပြီးမွတ်စလင်တွေကိုလက်မခံဖို့ဆိုတဲ့အမေရိကန်နိုင်ငံရေးပြိုင်ဘက်သမားတွေရဲ့ပြောဆိုမှုကိုလည်းအိုဘားမားကပယ်ချလိုက်ပါတယ်Paris မြို့တိုက်ခိုက်ခံရပြီးတဲ့နောက်ပိုင်းအကြမ်းဖက်သမားတွေစီအထောက်ပံ့တွေဖြတ်တောက်ဖို့ရည်ရွယ်တဲ့အနေနဲ့ညီလာခံကိုတက်ရောက်လာကြတဲ့ကမ္ဘာနိုင်ငံခေါင်းဆောင်တွေကထောက်လန့်ရေးအချက်လက်မျှဝေရေးနဲ့ပြည်တွင်းနယ်စပ်ပုံမှန်တင်းကြပ်ရေးတွေလှုပ်ဆောင်ဖို့ကတိပေးခဲ့ကြပါတယ်ရှင်။ G20 ညီလာခံအတွင်းသမ္မတအိုဘားမားရဲ့ပြောဆိုချက်ဖြစ်ပါတယ်။အခုဆက်လက်ပြီးတော့မြန်မာနိုင်ငံက2015ရွေးကောက်ပွဲမှာ NLD ပါတီမဲအပြတ်တဲ့အနိုင်ရလိုက်တာကိုကမ္ဘာနိုင်ငံကြီးတွေကချီးကျူးဂုဏ်ပြုနေချိန်မှာပဲအမေရိကန်သမ္မတဟောင်း George W. Bush နဲ့သမ္မတကရိုလော်ရာ Bush တို့ကလည်းရွေးကောက်ပွဲရက်လက်နဲ့ပတ်သက်လို့မြန်မာပြည်သူတွေကိုချီးကျူးဂုဏ်ပြုလိုက်ပါတယ်။ဒီချိန်ထဲမှာပဲ Bush Institute ကဖွင့်လှစ်တဲ့ Liberty and Leadership တင်နန်းမှာတက်ရောက်ခဲ့သူရခိုင်အမျိုးသားပါတီ ANP ရဲ့လွှတ်တော်ကိုယ်စားလှယ်တူအနိုင်ရခဲ့တဲ့အပေါ်မှာလဲချီးကျူးဂုဏ်ပြုလိုက်ပါတယ်ပြည်စုံကိုတော့ကိုညံဝင်းအောင်ကတင်ပြပေးပါမယ်ရှင
်နိုဝင်ဘာလ10ရက်နေ့ကကျင်းပတဲ့မြန်မာနိုင်ငံရွေးကောက်ပွဲမှာအတိုက်ခံ NLD ပါတီကအပြတ်အသတ်နဲ့အနိုင်ရခဲ့တာကြောင့်ဒီရွေးကောက်ပွဲဟာပြည်သူတွေမျှော်လင့်တဲ့အပြောင်းလဲစီကိုဥတီနေပြီဖြစ်တယ်လို့သမ္မတဟောင်း George W. Bush နဲ့သမ္မတဂရောလော်ရာ Bush တို့ကပြီးခဲ့တဲ့ရက်ပိုင်းအတွင်းထုတ်ပြန်လိုက်တဲ့ကြီးညာချက်အစမှာဖော်ပြထားပါတယ်။ဒါ့အပြင်ဒီမိုကရေစီရရှိရေးအတွက်ဆယ်စုနှစ်ပေါင်းများစွာမမိတ်မတုံစူးစမ်းခဲ့တဲ့ဒေါ်အောင်ဆန်းစုကြည်ကိုလည်းချီးကျူးထားပါတယ်။သမ္မတဟောင်း George W. Bush ကသူ့ရဲ့ Bush Institute မှာဖွင့်ထားတဲ့ Liberty and Leadership သင်တန်းမှာမြန်မာနိုင်ငံကလူငယ်ခေါင်းဆောင်18ဦးကိုခေါ်ယူပြီးပထမဦးဆုံးအတုပ်အနေနဲ့2014ခုနှစ်ဇွန်လမှာခေါင်းဆောင်မှုသင်တန်းပေးခဲ့ပါတယ်။အဲ့ဒီသင်တန်းကိုတက်ရောက်ခဲ့တဲ့အထဲ2015ရွေးကောက်ပွဲအတွင်းရခိုင်ပြည်နယ်မဲဆန္ဒနယ်အမှတ်17မှာရခိုင်အမျိုးသားပါတီ ANP ရဲ့အမျိုးသားလွှတ်တော်ကိုယ်စားလှယ်အဖြစ်ရွေးချယ်ခံရတဲ့မတ်ထူးမေလည်းပါဝင်ပါတယ်။သူဟာရမ်းမြစ်နဲ့အမ်းမြို့နယ်တွေအတွက်ကိုယ်စားလှယ်ဖြစ်ပါတယ်။မြန်မာနိုင်ငံရွေးကောက်ပွဲနဲ့ပတ်သက်လို့သမ္မတဟောင်း George W. Bush ကချီးကျူးဂုဏ်ပြုတဲ့အပေါ်မတ်ထူးမေကကြိုဆိုလိုက်ပါတယ်။ Bush Institute ကဖွင့်လှစ်တဲ့ Liberty and Leadership သင်တန်းတွေကသူ့ရဲ့နိုင်ငံရေးဘဝမှာဓာတ်ရိုက်အသုံးဝင်ပြီးအကျိုးပြုစေတယ်လို့မြို့သားလွှတ်တော်ကိုယ်စားလှယ်မတ်ထူးမေကပြောပါတယ်
။ဟိုသမ္မတဟောင်းကိုယ်တိုင်ကပေးတဲ့ဒီ scholarship ဖြစ်တဲ့အခါမှာဟိုကဲကိုထွက်ခြင်းမြင့်တယ်အဲ့ဒါတစ်ခုရတစ်ခုကနိုင်ငံရေးမှာပါဝင်ဖို့ရှောက်လန်းဖို့လူတွေကြလို့ရှိရင်ကိုယ်တိုင်နိုင်ငံရေးသမားဖြစ်လာမယ်သူကိုယ်တိုင်နိုင်ငံရေးချက်မှာပါဝင်လာလို့ရှိအဲ့ဒီရပေးလိုက်တဲ့ဘာသာရေးကြီးအကုန်လုံးကဒီကျမတို့အလုပ်လုပ်တဲ့အခါမှာကဲကိုအသုံးဝင်တယ်အတူတူကျမဆိုလို့ရှိရင်နိုင်ငံရေးဒီမှာတစ်ချက်ဝင်ဝင်ပါဝင်လာအောင်ဒီကရလာတဲ့ဒီဘဟုတူတာတွေအတက်ပညာတွေကိုအသုံးပြုတတ်အောင်သင်ပေးတဲ့ဒီဖိုရမ်တွေကိုဖြစ်တယ်ဗောနော
်ဒီမိုကရေစီလမ်းကြောင်းကိုရှောင်လန်းနေတယ်ဆိုတဲ့မြန်မာနိုင်ငံမှာပညာရေးဥပဒေပြင်ဆင်ဖို့ဆန္ဒထုတ်ဖော်တောင်းဆိုကြတဲ့ကျောင်းသားခေါင်းဆောင်တွေကိုအစိုးရကဖမ်းဆီးတရားစွဲထားစေဖြစ်ပါတယ်အဲ့ဒီထဲမှာမတ်ထူးမေတို့နဲ့အတူ Bush Institute ကဖွင့်တဲ့ခေါင်းဆောင်သင်တန်းကိုတွားတက်ခဲ့တဲ့ဘာကသာကျောင်းသားကောင်းဆောင်မဖြူဖြူအောင်နဲ့ကိုလင်းထန်နိုင်ခေါ် James တို့လည်းပါဝင်တာပါမဖြူဖြူအောင်နဲ့ကိုလင်းထန်နိုင်တို့ကိုလှုပ်ပေးတင်တယ်လို့သမ္မတဟောင်း George W. Bush ကသူ့ရဲ့ကြီးညာချက်မှာတောင်းဆိုထားပါတယ်ဒီမိုကရေစီပြည်ပြင်ပြောင်းလဲရေးလုပ်နေတဲ့အခုလိုကာလမှာမဖြူဖြူအောင်နဲ့ကိုလင်းထန်နိုင်တို့အပါအဝင်နိုင်ငံရေးအကျဉ်းသားတွေမရှိသင့်တော့ဘူးလို့မတ်ထူးမေကသုံးသပ်ပါတယ်
နိုင်ငံတနိုင်ငံမှာညာတို့အရှင်းအပြောင်းလဲတွေနဲ့လက်ရှိနိုင်ငံအခြေအနေကိုပညာတတ်လူခေါ်တဲ့ကျောင်းသားတွေကပို့တည်တယ်။ဒီလိုမျိုးပဲမြန်မာနိုင်ငံဒီမိုကရေစီပြောင်းလဲလုပ်တဲ့အခါလဲအကျွန်တော်တငယ်ချင်းဖြူဖြူအောင်တို့ဒီဒီမိုကရေစီပညာရေးမဟုတ်မှန်းကိုသိထားမိတာကိုလည်းမြန်မာနိုင်ငံအပြောင်းလဲနဲ့အတူပညာရေးစနစ်ကိုပါပြောင်းလဲဖို့ကြိုးစားကြတဲ့ကျောင်းသားတွေဖြစ်တဲ့ကြောင့်ဟိုမြန်မာနိုင်ငံဒီဒီမိုကရေစီလမ်းကိုဥတည်နေပြီဆိုလို့ရှိရင်ဒီကျောင်းသားတွေပါဝင်နိုင်ငံရေးအကျဉ်းသားဆိုတာမရှိသင့်ဘူး။
မြန်မာနိုင်ငံဟာဒီမိုကရေစီပန်းနိုင်တဲ့အလန်းကွာဝေးနေစေဖြစ်တာကြောင့်ဒီမိုကရေစီရင့်တန်ဖို့ဆက်လက်လှုပ်ဆောင်စရာတွေကြံနေသေးတယ်လို့သမ္မတဟောင်းဘုရှ်ရဲ့ကြေညာချက်မှာဖော်ပြထားပါတယ်။ ANP ပါတီကအမျိုးသားလွှတ်တော်ကိုယ်စားလှယ်မတ်ထူးမေကတော့မြန်မာနိုင်ငံမှာတရားဥပဒေစိုးမိုးမှုနဲ့တိုင်းရင်းသားတွေတောင်းဆိုနေတဲ့ Federal ပြည်ထောင်စုစနစ်ခိုင်မာဖို့လိုတယ်လို့ပြောပါတယ်။
နိုင်ငံကဒီမိုကရေစီနိုင်ငံကြီးလို့ရှိဆက်သွားမယ်လို့ကြေညာပြီးသွားလို့ရှိရင်အထက်အရေးကြီးဆုံးကအဲ့နိုင်ငံမှာနေကြတဲ့လူတွေရှုံချုံဖို့အရေးကြီးတယ်ဒါကြောင့်မလို့တရားဥပဒေစိုးမိုးရေးမှန်တယ်ကပဓာနအကျဆုံးအရှိမင်းတို့ကနှစ်ပေါင်းများစွာတိုင်းရင်းသားတွေတိုက်ပွဲဝင်လာတယ်တောင်းဆိုလာတဲ့ဒီ Federalness စနစ်တစ်ခုကိုချဖို့လိုအပ်တယ်လက်တွေ့ကြတဲ့ Federalness တိုင်းရင်းသားများကိုနေပြီးတော့ပို့ချမှာကိုဖန်တီးဆွဲဘဝအုပ်ချုပ်ပိုင်ဆိုင်
2014မှာ Bush Institute ကစတင်ခဲ့တဲ့ Liberty and Leadership သင်တန်းကို2015ခုနှစ်အတွက်မြန်မာနိုင်ငံကလူငယ်တချို့ကိုခေါ်ယူပြီးတက်ရောက်စေခဲ့ပါတယ်ခင်ဗျာ
။ကိုညံဝင်းအောင်ရဲ့တင်ပြချက်ဖြစ်ပါတယ်။ရှင်းဆက်လက်ပြီးတော့ကချင်ပြည်နယ်မွန်းညင်းမြို့နီးမှာအစိုးရတပ်နဲ့ကချင်တပ်ကြားတိုက်ပွဲတွေပြင်းထန်နေပြီးမနစ်နစ်ခင်ဘက်မှာတော့အစိုးရဘက်ကလေကြောင်းရဟရင်နဲ့အနည်းဆုံး3ချိန်တိုက်ခိုက်ခဲ့ပါတယ်ဒီတိုက်ပွဲတွေနဲ့ပတ်သက်ပြီးဘာကြောင့်တိုက်ခိုက်တယ်ဆိုတာတိတိကျကျမသိရသေးသလိုနှစ်ဖက်တပ်တွေကြားမှာတော့ညှိနှိုင်း ဒါတွေမရှိသေးပါဘူးဒီသတင်းကိုတော့ VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောကသတင်းပေးပို့ထားပါတယ်
ဟုတ်ကဲ့မွန်ညင်းဒေသအတွင်းဖြစ်ပွားတဲ့တိုက်ပွဲကတော့တနင်္ဂနွေနေ့နေကင်းပိုင်းလောက်ကစတင်ခဲ့ပြီးမင်းညတညလုံးလိုလက်နက်ကြီးတွေနဲ့ပစ်ခတ်တိုက်ခိုက်ခဲ့ရတာဒီနေ့နေကင်းပိုင်းမှာတော့လေကြောင်းကပါပစ်ခတ်တိုက်ခိုက်လာတာဖြစ်ပါတယ်ဒီကနေ့တိုက်ပွဲဖြစ်ပွားတဲ့အခြေအနေကိုမွန်ညင်းမျိုးကန်တယောက်ကအခုလိုပြောပါတယ်
ဘာရောဖြစ်နေအောင်ခုနကမကြောက်မကြရဘူးဟောလောက်သွားပါအစကိနေစေးလာဝိုင်းမမှာပြစ်သွားတယ်ဟောဒီပဲအဲ့အရှိတောင်းမဲ့ပါပါနည်းနည်းတော့လမ်းမှာရှိတော့နော်ဟောဇေးရနေနေမြင်ရတယ်အဲ့ဟိုတော့တောင်းမို့အဲ့ဟိုဟာစကိနေလာပြစ်တဲ့ဥစ္စာရောမြင်နေရဒီကနေဇေးရနေရှိနော်မြင်နေရအဲ့တောင်းမို့ကျွန်တော်တို့ဇေးရတော့တောင်းကပင်ရနားလေးမှာဆိုအာဒါဆိုအပေါ်နေရှိနော်မြင်တော့မြင်ရပဲလို့ဆိုတော့ဟုတ်တယ်တနည်းနည်းလေးမှာဆက်ကြည့်တော့ဒီပါဒီအဲ့ဒါဒီကနေအဲ့တနက်စံရတောင်းလျှောက်ကြားနေရပဲကျွန်တော်တို့ဇေးရနေရောအများပိုင်းဆိုတော့ဒီခုနကငါဆိုလို့ရှိရင်တော့အဲ့အစီနစီနဲ့လာတဲ့ခါကျတော့အဲ့ဟစီနစီကခြားရတဲ့နေပါလို့ဒီကြီးရဲ့တုံနိုင်ပါလို့ကျွန်တော်တို့ကြားနေတာဒီကနေအလောက်တော့ကြားရ
ပထမအကြိမ်လေချောင်းတိုက်ခိုက်တာကတော့နေကင်း၁နာရီလောက်ကဖြစ်ပြီးအနည်းဆုံးဘုံးရှစ်လုံးတော့ချခဲ့ကြောင်းပြောပါတယ်ညနေ၃နာရီခွဲမှာဒုတိယအကြိမ်ဖြစ်ရဟယင်နှစ်ဆင်းနဲ့ထပ်မံတိုက်ခိုက်ခဲ့ပြီးဘုံးအလုံး၂၀လောက်ထပ်မံကျဲချခဲ့ပါတယ်ညနေ၅နာရီဝန်းကျင်မှာတော့တိုက်လေရင်နှစ်ဆင်းနဲ့ထပ်မံတိုက်ခိုက်ခဲ့တယ်လို့ဒေသခံတဦးကပြောပါတယ်
တနာရီလောက်ကတကြိမ်အခုတတိယကြိမ်ပေါ့အခုရောဆိုရင်ပထမကြိမ်ကဟက်ကီနဲ့ဆင်းနဲ့လာတာကွာဒုတိယကြိမ်ကဟက်ကီနဲ့ဆင်းနဲ့ပါပါအခုကြိမ်ကတော့လေရင်နဲ့လာတိုက်ကြဗျာလေရင်ကတော့ကျွန်တော်တို့အထင်ကတော့တိုက်လေရင်ထင်တာဗျာကျွန်တော်တို့နှစ်စီးလာတိုက်အခုလည်းချသွားပြီဘုံဒီလိုလေရင်တော့မြင်ရဗျာလေရင်ဝဲနေတာကောင်းဝင်ပါဆိုမြင်ရတယ်ကျွန်တော်တို့မိုးကြီးကတစ်မျိုးလို့မြင်ရတယ်ဗျာဘုံကွဲတော့မမြင်ဘူးကွာကျွန်တော်ကတောင်ကွဲနေတော့လည်းမမြင်ဘူးဘုံချတာပဲမြင်ရတာ
တိုက်ပွဲဖြစ်ပေါ်တဲ့နေရာဟာမွန်းညင်းမြို့အရှိတောင်ဘက်လေးမိုင်ကျော်အကွာလောက်မှာဖြစ်တယ်လို့လည်းဒေသခံတွေကပြောပါတယ်။လက်ရှိဖြစ်ပေါ်နေတဲ့တိုက်ပွဲနဲ့ပတ်သက်ပြီးအစိုးရနဲ့ကချင်တပ်ဖွဲ့အကြားညှိနှိုင်းဆောင်ရွက်တာတွေမရှိသေးဘူးလို့ကချင်လွတ်လပ်ရေးအဖွဲ့ KIO ရဲ့ပြောရေးဆိုခွင့်ရှိသူဦးလာနန်ကပြောပါတယ
်။ဆို၁၄ရက်တည်းကတော့စပြီးတော့သူတို့ဟိုစိုးရဲစခန်းငယ်တွေကိုဝင်သိမ်းတယ်။အဲမနေ့ကတော့သူတို့ပြင်းပြထန်ထန်လုပ်တယ်။ဒီနေ့ကတော့သူဟိုလေရင်အပါပေါ့နော်လေချောင်းကနေပြီးတော့ကိုရောက်တက်ခဲ့တာမြင်တယ်သူတို့လုံနေကြတယ်ဒါပြင်းပြင်းထန်ထန်စစ်စင်လောက်တဲ့ဘောပါဒီကိစ္စပေါ်မှာနှစ်ဖက်ဟိုဆက်တယ်ပြုတ်ပြီးတော့ဟိုပြောဆိုနေကြတာမျိုးတော့မရှိသေးဘူးခင်ဗျအခုတိတိဘာမှဟိုအမြင်လောက်တာတော့မရှိသေးဘူ
းဒီတိုက်ပွဲဖြစ်ပွားရတဲ့အကြောင်းရင်းပေါ်မှာတော့ကချင်တပ်ဖွဲ့ဘက်ကအခုလိုတုံ့တက်ပြောဆိုပါတယ
်ဘိုင်နန့်စစ်ဌာနချုပ်တိုင်းမွားနေပြီးတော့တပြေးပေးလာတာတခုရှိတယ်ခင်ဗျအဲနော်ဘာလ23ရက်နေ့ညမှာစင်ပူမှာရှိတဲ့ခလာရ141ပရင်ဌာနချုပ်ကို GL ဘက်ကနေပြီးတော့ဖွဲ့ဝင်5ဦးကလာပြီးတော့ပြစ်ခတ်ပါတယ်ဆိုပြီးတော့အပြစ်တင်ကျိုးဆိုတာမျိုးရှိတယ်ခင်ဗျအမှန်တကယ်တော့အဲ့မှာကျွန်တော်တို့ကလည်းစိုက်ဖွဲ့တွေကိုလှုပ်ရှားမရှိဘူးခင်ဗျစင်ပေါ်မျိုးထဲမှာအဲ့ဒါကိုမရှိတဲ့မဖြစ်တဲ့စစ်တင်တစ်ခုကိုသူတို့တိုက်ဖွဲ့အတုအတွင်တံတားသူတို့ဖန်တီးတယ်ဖန်တီးပြီးတော့ဆက်လေးနဲ့စပြီးတော့ဒီမွန်ညင်ဘက်မှာရှိတဲ့ကျွန်ရဲ့ရှေ့တန်းဆန်းတို့သူတို့ဟိုထူးစစ်ဆင်လာတယ်ခင်ဗျအဓိကတော့ဟိုတတ်မှာရှင်းကိုသူတို့ပဲတိတ်ပြီးတော့ဒီအမြင့်ချက်ရှင်းနေခြင်းတဲ့သဘောပါအဲကြောင့်သူတို့စစ်စင်ကြီးလုပ်တယ်လို့ကျွန်တော်နားလည်ထားလိုက
်လောလောဆယ်မှာတော့နှစ်ဖက်အထူးခိုက်အကြဆုံးတဲ့င်းကိုမသိရသေးကြောင်းပြောပါတယ်မွန်းညင်းဒေသတိုက်ပွဲနဲ့ပတ်သက်ပြီးမြောက်ပိုင်းတိုင်းစစ်ဌာနချုပ်ကိုဆက်သွယ်မေးမြန်းခဲ့ပေမဲ့တစုံတရာဖြေဆိုတာမရှိခဲ့ပါဘူးရှမ်းပြည်နယ်တောင်ပိုင်းမိုင်းနောင်မိုင်းရှုကျေးသီးဒေသဘက်မှာလည်းအစိုးရတက်တဲ့ရှမ်းပြည်တိုးတက်ရေးပါတီSSPP SSA မြောက်ပိုင်းအကြားမှာဒီအပိုင်းတွင်တိုက်ပွဲတွေအဆက်မပြတ်ဖြစ်ပွားခဲ့တယ်လို့လေကြောင်းကပြစ်ခတ်တိုက်ခိုက်တာတွေလည်းရှိခဲ့ပါတယ်။ရှမ်းပြည်နယ်အတွင်းဖြစ်ပွားတဲ့တိုက်ပွဲတွေမှာတော့ရှမ်းတပ်ဖွဲ့ကလာရောက်တိုက်ခိုက်တာကြောင့်ပြန်လည်တိုက်ခိုက်တာဖြစ်ကြောင်းအစိုးရဘက်ကသတင်းထုတ်ပြန်ထားတယ်လို့ရှမ်းတပ်ဖွဲ့ကလည်းသူတို့ဘက်ကတွားရောက်တိုက်ခိုက်တာမရှိကြောင်းငြင်းဆိုထားပါတယ
်။ကချင်ပြည်နယ်တိုက်ပွဲအကြောင်းကိုကိုမိုးစောသတင်းပေးပို့ခဲ့တာဖြစ်ပါတယ်။ရှင်ကူဆက်လက်ပြီးတော့နောက်ထပ်တိုက်ပွဲသတင်းအကြောင်းကိုလည်းနားဆင်ရပါမယ်။ဒီ2015ရွေးကောက်ပွဲကာလမှာတိုက်ပွဲတွေရာရီငြိမ်သက်နေခဲ့တဲ့ရှမ်းပြည်နယ်တောင်ပိုင်းမှာမြမတက်မရုံနဲ့မြောက်ပိုင်းရှမ်းပြည်တက်မရုံ SSPP SSA တို့ကြားတိုက်ပွဲတွေပြင်းထန်စွာဖြစ်ပွားလာနေပါတယ်။ဒီတိုက်ခိုက်မှုမှာမြမတက်မရုံကနေစတင်ခဲ့တာဖြစ်ကြောင်းမြောက်ပိုင်းရှမ်းပြည်နယ်တက်မရုံကဆွဆွဲပြောဆိုထားပါတယ်။ဒီလိုဖြစ်ပွားနေတဲ့စစ်ရေးပရိပခတွေကြောင့်ဒေသခံ8000နီးပါးဟာစစ်ပီးလွရဒေသတွေမှာဒုက္ခသည်ဖြစ်တိမ်းရှောင်နေရတယ်လို့ဒီဒုက္ခသည်အရေးကိစ္စကိုနိုင်ငံတကာအပါအဝင်ပြည်တွင်းဆွေး အစိုးရနဲ့အတိုက်ခံပါတီတွေကလည်းစိတ်ဝင်စားမှုအားနည်းပြီးလစ်လူရှုနေတယ်လို့ရှမ်းလူအခွင့်ရေးဖွဲ့တာဝန်ရှိသူကပြောဆိုမှုတွေလည်းရှိနေပါတယ်ဒီအခြေအနေကိုတော့ VOA ထိုင်းခြေဆိုင်သတင်းတောက်ကိုနိုင်ကွင်းကနေအခုလိုသတင်းပေးပို့ထားပါတယ်ရှင
်ဟုတ်ကဲ့ပါရေကောက်ပွဲအလွန်နှစ်ရက်ကတည်းကစတင်ဖြစ်ပွားနေတဲ့မြောက်ပိုင်းရှမ်းပြည်တပ်မတော် SSPP SSA တပ်ဖွဲ့နဲ့မြမတပ်မတော်တို့ကြားတိုက်ပွဲဟာအခုဆိုရင်ပုံမူပြင်းထန်လာနေပါတယ်။ဒီကနေ့နေ့လယ်ပိုင်းမှာမြမတပ်မတော်ကနေစစ်လေရင်တွေနဲ့မြောက်ပိုင်းရှမ်းပြည်တပ်မတော်အခြေပြုရာမိုင်းရှူးနယ်မြေအတွင်းဒေသတွေကိုပြင်းပြင်းထန်ထန်ဘုံကျဲတိုက်ခိုက်ခဲ့တယ်လို့ SSPP SSA ပြောရေးဆိုခွင့်ရှိသူဘူမူကြီးဆိုင်လကအခုလိုပြောပါဗျ။အဲ
ဒီနေ့အချိန်ကြီးက10နိုင်နောက်ပိုင်းပေါ့နော်။ကျွန်တော်မနေ့10နိုင်နောက်ပိုင်းကနေညနေအထိပဲကျွန်တော်အဲ့ဒီ what sort of weapon ဖြစ်ဒီမှာတစ်ခါတင်းတင်းထန်ထန်ဖြစ်ပြီးတော့လေကြောင်းကရဟိုင်ရင်က6စီးလေကျွန်တော်ချက်က3စီးပေါ့နော်ကလပ်ဆပ်ပေါ့နော်အဲ့ဒါတင်းတင်းထန်ထန်လာပြီးတော့ပုံချဲတယ်လေကြောင်းကနေ reset တနတ်တွေနဲ့ပြစ်ထားဒီနေ့တော့ပြင်းထန်ဆုံးပဲနော
်မနေ့ကလည်းမြောက်ပိုင်းရှမ်းပြည်တပ်မတော်ကနေမြမတပ်မတော်ကနေခြေကုပ်ရယူထားတဲ့ဝမ်လွေအနီးကလွယ်ဖေးတောင်ကုန်းတစ်ခုကိုတိုက်ခိုက်သိမ်းပိုက်ခဲ့တယ်လို့ SSPP နဲ့နှိစက်သူတို့ကပြောပါတယ်ဒီကနေ့ဖြစ်ပွားနေတဲ့ပြစ်ခတ်တိုက်ခိုက်မှုရဲ့ထိခိုက်မှုအခြေအနေကိုတော့အသေးမပြုတ်နိုင်သေးပေမဲ့မနေ့ကလွယ်ဖေးတောင်ကုန်းတိုက်ပွဲမှာ SSPP ဘက်ကထိခိုက်မှုရှိခဲ့တယ်လို့မြမတပ်မတော်ဘက်ကတဦးကြဆုံးခဲ့ပြီးလက်နက်တလက်သိမ်းဆည်းရရှိခဲ့တယ်လို့ဘူမူကြီးဆိုင်လကအတည်ပြုပြောဆိုခဲ့ပါတယ်။ပြီးခဲ့တဲ့နိုဝင်ဘာလ10ရက်နေ့နဲ့12ရက်နေ့ကလည်းမြောက်ပိုင်းရှမ်းပြည်တပ်မတော်အခြေပြုရာဝမ်လွေနဲ့ဝမ်ဆော့ဒေသဘက်ကိုလေကြောင်းကူနဲ့ပြစ်ခတ်တိုက်ခိုက်မှုရှိခဲ့ပေမဲ့ဒီကနေ့မှာအပြင်းထန်ဆုံးထိုးစစ်ဆင်လာခဲ့တယ်လို့လည်းဘူမူကြီးဆိုင်လကပြောပါတယ်။တပြည်လုံးတိုင်းနာပြစ်ခတ်တိုက်ခိုက်မှုရစေးရေး NCA လက်မှတ်ရေးသူဖို့အစင်သိမဖြစ်သေးတဲ့မြောက်ပိုင်းရှမ်းပြည်တပ်မတော်ကိုအောက်တိုဘာလ6ရက်နေ့ကနေစပြီးတော့မြန်မာတပ်မတော်ဘက်ကထိုးစစ်ဆင်တိုက်ခိုက်လာခဲ့တာပါအခုလိုနှစ်ဖက်တပ်ဖွဲ့တွေကြားဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင့်ကြီးသီးမိုင်းရှူးမြို့နယ်တွင်းက One High One Shot One Lui မိတ်အံအစရှိတဲ့ကြီးရွာကဒေသခံရွာသားတွေဟာစစ်ဘေးလွတ်ရာကိုတင်းရှောင်နေကြရပါတယ်လက်ရှိစစ်ပြေထုတ်ခတ်တဲ့အခြေအနေနဲ့ပတ်သက်လို့စစ်တမ်းကောက်ယူထားတဲ့ရှမ်းလူခွေရေးဖွဲ့ကတာဝန်ရှိသူတို့ဖြစ်သူရိမ့်ဟန်ဖကအခုလိုပြောပါတယ
်။တမရခိုင်ကနေပြီးတော့သူတို့လက်မကြီးနဲ့ပြစ်တယ်။နောက်ပြီးတော့ဟိုနေနေဘုံမှာချဲတယ်လေ။ကြီးတက်လေတန်းနဲ့ခင်ရပြီးတော့ပြင်းထန်တိုက်တယ်လေ။စိုက်တော့ဝဟန်ဆန္ဒချုပ်ပါဝင်တော့မင်းရှူတို့မင်းနောင်တို့ဝင်းကောက်အက်ဆာဆူရှင်လက်မကြီးတွေကြားတယ်။အခုဆိုရှင်ပြည်သူဆိုရင်ဆက်ပြေးရတယ်2000ကျော်ဘူးနော်။ဆက်ရှိသောစစ်ထောက်ချက်ပို့ထောင်နည်းရှိနေပြီရှင
့်စစ်ပြေဒုက္ခတဲ့တွေအနေနဲ့ကြေးတိမြို့နယ်ထဲကဝန်ဝဖုန်ကြီးကျောင်းမိုင်းရှူးမြို့နယ်ဟိုင်းပါဒုက္ခတဲ့စခန်းမိုင်းရှူးမြို့ကဖုန်ကြီးကျောင်းအချမ်းမြို့နယ်လာရှူးမြို့နယ်ဘက်တွေမှာတင်းချောင်နေရတဲ့ဒုက္ခတဲ့အရေအတွက် 8000 ကျော်ရှိနေတယ်လို့ရှမ်းလူခွေဖွဲ့ကလည်းစည်ရင်ပြုစုထားပါတယ်ရှမ်းမြို့နယ်ဒေသကစစ်ရေးပဋိပက္ခအတွင်ဒုက္ခတဲ့အရေးကိစ္စကိုနိုင်ငံတကာပါဝင်အစိုးရဘက်ကရောအတိုက်ခံပါတီတွေဘက်ကပါစိတ်ဝင်စားမှုအားနည်းပြီးလစ်လူရှုနေတဲ့အခြေအနေမှာရှိနေတယ်လို့ရှမ်းလူခွေဖွဲ့ကတာဝန်ရှိသူတို့ဖြစ်သူရိမ့်ဟန်ဖကအခုလိုပြောပါတယ်
ဒီမော်ဒီရေကောက်ပွဲချိန်မှာတိုက်ပွဲဖြစ်နေတယ်ပြန်တုံးတက်ချိန်လေဆိုရှင်အများပဲရနိုင်ငံတကာကရောခုလက်ရှိဆိုရရောခုနိုင်ရနေတဲ့ NLD ကစတိုက်ပွဲနဲ့ဒီဒီဖြစ်ချင်းရှိတော့ခရောင်းနေတဲ့စစ်ပေးတော့ခရယ်အကြောင်းကိုစိတ်ပြီးတော့ပြောဆိုတာလုံးဝမတွေ့ရဘူးနော်ဒီက election ကြောင့်မပြောတာတွေ့ကြတယ်နိုင်ငံတကာလည်း election ပဲဒီရေကောက်ပွဲကိုပဲဆွေးနွေးစားကြတယ်ဒီတိုက်ပွဲဖြစ်နေတာကတော့ဒီလိုလိုတော့ခရောင်းနေတာကတော့စစ်ပေးတော့ခရယ်တွေစောင်းနေချင်ရှိတယ်လည်းစိတ်ကစားတာနည်းတယ်ဘောနော်နိုင်ငံတကာရောဒီခုလက်ရှိအစိုးရကရောအရင်ထောင်းကျမတို့ CSO CBO ရလဲစာရေးတယ်သိဖိတ်စီလဲရေးတယ်ဘာဖြစ် online ဆိုလဲရေးတယ်လွတ်တော်ဥက္ကဋ္ဌရေးအကုန်ပေါ့နော်ကျမတို့သူ့လက်လက်မီတော့ရေးပေမဲ့လည်းသူတို့တခုမှပုံပြန်မှုလည်းမရှိဘူးလေ
မြောက်ပိုင်းရှမ်းပြည်သမတော်ဟာ2012နှစ်ဦးပိုင်းမှာမြန်မာအစိုးရနဲ့ပြည်내အစ်ပြည်ထောင်စုအစ်အပြည့်ရစာချုပ်ချုပ်ဆိုထားတဲ့ဖွဲ့ဖြစ်ပေမဲ့2015ခုနှစ် NCA အပြည့်ရစာချုပ်ကိုလက်မှတ်ရေးသူဖို့အစဉ်သိမဖြစ်သေးကြောင်းထုတ်ပြန်ပြီးနောက်ပိုင်းတိုက်ပွဲတွေစတင်ဖြစ်ပွားလာခဲ့ပါတယ်။နှစ်ဖက်တပ်ဖွဲ့တွေကြားတိုက်ပွဲဖြစ်ပွားခဲ့လို့ရှမ်းပြည်နယ်မိုင်းရှူးကြေးတီတန်ငံမိုင်းပိုင်မြို့နယ်တွေကတိမ့်နဲ့ချီတဲ့ပြည်သူတွေဟာ2015ထွေထွေရွေးကောက်ပွဲမှာမဲပေးပိုင်ခွင့်ဆုံးရှုံးခဲ့တယ်လို့ဒေသခံရွာသား 8,000 နီးပါးဟာစစ်ဘေးသိမ်းရှောင်နေရဆဲအခြေအနေမှာရှိနေပါတယ်ခင်ဗျာ
။ကိုနိုင်ကွန်းအင်သတင်းပေးပို့ခဲ့တာဖြစ်ပါတယ်။ VOA ကထုတ်လွှင့်တဲ့သတင်းနဲ့သတင်းဆောင်ပါတွေကို burmese.voanews.com website ကနေဝင်ရောက်ကြည့်ရှုနိုင်ပါတယ်ရှင်။
ယူရီမြန်မာပိုင်းအတန်လွှင့်အစီအစဉ်တွေကိုတနေ့ကို6ကြိမ်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီထိလိုင်းဒိုမီတာ24 32နဲ့40လောက်မှာနားဆင်နိုင်ပြီးတော့ဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်8နာရီကနေ9နာရီထိတစ်ချိန်နေ့လယ်12နာရီကနေညနေ1နာရီထိတစ်ချိန်ဖြစ်ပါတယ် ညနေခင်းအစောပိုင်း6နာရီကနေ9နာရီအစီအစဉ်ကို line to 16 19နဲ့25လို့ကနေထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့ line to 24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ထုတ်လွှင့်ပေးနေပါတယ်။ VOE မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လှည့်မီတာအသေးစိတ်ကို burmese.voenews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာနံနက်ခင်းပါတော်ရရှင်များရှင် VOA American အသံအင်ကာနေ့မနေ့မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိ line 2မီတာ24 32 40နဲ့ line လာမီတာ190တို့ကနေဆက်လက်တင်ဆက်ပေးနေပါတယ်။အခုထုတ်လွှင့်သွားမယ့်ဒုတိယပိုင်းနာယူဝက်အစီအစဉ်မှာကြားမှာကတော့ကမ္ဘာမီဒီယာတွေထဲကမြန်မာနိုင်ငံအကြောင်းမနေ့ခင်းအင်္ဂလိပ်စာသင်ခန်းစာအပတ်စဉ်စီးပွားရေးကဏ္ဍတုဒ္ဒဆုံလင် American တခွင်နဲ့ American အစိုးရရဲ့သဘောထားအမြင်တွေကိုနားဆင်ရဖို့ရှိပါတယ်။စီးပွားရေးကဏ္ဍမှာတော့
လက်ရှိဆိုရဆိုလဲသူကပြပြပြောလဲမှုတော့သူကအရှိဟုန်နဲ့ဆက်လုပ်အောင်ပါပဲဒါကတော့ဘောနောက်ကျောပြန်နေဆိုတဲ့အမျိုးတော့ရှိဖို့မလွယ်ဘူးလေသူပြည်သူလူထုရဲ့တောင်းဆို
ဘဟုဘန်ဒူဥက္ကဋ္ဌပြောသွားတာပါအပြည့်စုံကိုနောက်ပိုင်းမှာကြားကြရမှာဖြစ်ပါတယ်အခုအရင်ဦးဆုံးတော့ကမ္ဘာမီဒီယာထက်ကမြန်မာနိုင်ငံအကြောင်းသတင်းဆောင်ပါတွေကိုနားဆင်ရမှာပါဒေါ်လလသန်းကစီစဉ်တင်ဆက်ထားပါတယ်ရှင
်ပထမဦးဆုံးဘန်ကောက်ပို့သတင်းစာမှာMyanmar military admits shock at NLD tsunami ဆိုတဲ့ရွေးကောက်ပွဲမှာ tsunami ဒီရေလှိုင်းလို့ NLD ရဲ့အပြတ်သက်အနိုင်ရရှိမှုဟာမြန်မာစစ်တပ်ကိုမယုံနိုင်စရာအာအသင့်စေခဲ့တယ်လို့ခေါင်းကြီးနဲ့ရေးသားထားတဲ့ဆုံးဖတ်ကနေကောက်နှုတ်တင်ပြလိုပါတယ်။လွန်ခဲ့တဲ့ဆယ်စုနှစ်တွင်မြန်မာအာဏာရှင်တွေနဲ့စစ်ဘုချုပ်တွေဟာနိုင်ငံရေးအာဏာကိုတစ်စက်ချင်းစီချပြီးရှော့ပေးခဲ့တာဖြစ်ပြီးဒီလိုရှော့ပေးခဲ့တာကိုလည်းစနစ်တကျစီမံကုကဲခဲ့တာဖြစ်ပါတယ်။ဒါပေမဲ့လို့ခုလိုစီမံကုတ်ကဲနိုင်တာကတော့ပြီးခဲ့တဲ့ရွေးကောက်ပွဲကျင်းပတဲ့သတင်းပတ်အထိပါပဲလို့အစချီရေးသားထားပါတယ်။ဒေါအောင်ဆန်းစုကြည်ဦးဆောင်တဲ့တိုက်ခိုင် NLD ပါတီရဲ့ရွေးကောက်ပွဲအပြတ်သက်အနိုင်ရရှိမှုဟာစစ်တပ်ထောက်ခံတဲ့ပြည်ခိုင်ဖြိုးပါတီကိုအငိုက်မိသွားစေခဲ့တယ်လို့တွေ့ဆုံမင်းမြန်းကမှသမရယုံလက်ထောက်ညွှန်မှုဦးစော်ထေးကပြောကြားတဲ့အကြောင်းနဲ့မှန်းချက်တွေအလုံးတက်တက်စင်လွဲခဲ့တယ်။ဆူနာမီလှိုင်းလုံးကြီးနဲ့မိလိုက်တာပဲဖြစ်တယ်လို့ဖြစ်ကြခဲ့တဲ့အကြောင်းသတင်းစာကြီးမှာကိုကဖော်ပြထားပါတယ်။အာဏာရပါတီဟာတိုင်းရင်းဒေသတွေမှာမဲဆန္ဒရှင်တွေရဲ့သဘောထားကိုအတွေ့မှားခဲ့တယ်။ NLD ကိုတိုင်းရင်းပါတီတွေပြောင်းပြီးမဲထည့်ချလိမ့်မယ်လို့ထက်မတွေ့ခဲ့ကြဘူးလို့လည်းဦးစော်ထေးကဝန်ခံထားတာကိုလည်းရေးသားထားပါတယ်။တခါမြန်မာညီငယ်ရေးစင်တရဲ့အကြီးတန်းအကြံပေးဦးလှမောင်ရွှေကလည်းအစိုးရနဲ့စစ်တပ်ဟာ Plan A, Plan B, Plan C ချခဲ့တယ်တခုဖြစ်မလာရင်နောက်တစ်ခုအရန်တင်ဆောင်ဖို့အကြံထုတ်ထားတာဖြစ်ပါတယ်။ဒါပေမဲ့ခုတော့ Plan Z ဆိုတဲ့နောက်ဆုံးအကြံထုတ်နိုင်ဖို့အခြေအနေတောင်မရှိတော့ပဲရွေးကောက်ပွဲမတက်မီကကြိုတင်ခန့်မှန်းချက်တွေဟာအလုံးလွဲခဲ့ပြီဖြစ်တယ်လို့ဦးလှမောင်ရွှေရဲ့ပြောကြားချက်ကိုဘန်ကောက်ပို့သတင်းစာမှာကိုကဖော်ပြထားပါတယ်။တကယ်တော့လေအခုလိုအတွေ့မှားတာဟာအနာရပါတီတခုတည်းမဟုတ်ပါဘူး။ NLD ပြောကွင်းကဦးညံဝင်းကိုရိုင်းကလည်းကနဦး60ရာခိုင်နှုန်းအနိုင်ရရှိလိမ့်မယ်လို့မှန်းထားပြီးလက်တွေမှာ80ရာခိုင်နှုန်းကျော်အနိုင်ရဖို့ဖြစ်လာတဲ့အကြောင်းခုလုံးမယုံနိုင်လောက်စရာအဖြေထွက်ချက်ကတော့စစ်တပ်ပေါ်လူလူရဲ့မုန်းတိမှုအပြင်အာဏာရပါတီတွင်အကွဲအပြဲတွေရှိမှုကြောင့်ဖြစ်တယ်လို့ဘန်ကောက်ပို့သတင်းစာမှာရေးသားဖော်ပြထားပါတယ်။နောက်ထပ်တင်ပြလိုတာကတော့ CNN မှာရေးသားဖော်ပြထားတဲ့မြန်မာနိုင်ငံမှာတိုက်ခံ NLD ပါတီရဲ့ရွေးကောက်ပွဲအနိုင်ရရှိမှုမှာ Hillary Clinton ကလည်းသူရဲ့ခန့်ကန်တာပါဝင်တယ်လို့ပြောကြတဲ့အကြောင်းကိုကားရေးသားချက်ပဲဖြစ်ပါတယ်။သူနိုင်ငံကြီးဝင်ကြီးဘူဝကအဓိကစွမ်းဆောင်ချက်တွေနဲ့တခုကတော့မြန်မာနိုင်ငံတကားပွင့်လာစေဖို့ဆောင်ရွက်ချက်ဖြစ်တဲ့အကြောင်းဒါပေမဲ့ဒီမိုကရေစီအပြည့်အဝဖော်ဆောင်နိုင်ဖို့ကတော့မြန်မာနိုင်ငံအတွက်ခက်ခဲတွေရှိနေစေဖြစ်တဲ့အကြောင်းသူရဲ့ထုတ်ပြန်ချက်မှာဖော်ပြထားတယ်လို့ဆိုပါတယ်။နိုင်ငံကြီးဝင်ကြီးဘူဝကသူဟာသမ္မတဥပမာနဲ့အတူဒေါအောင်ဆန်းစုကြည်အပြင်မြန်မာနိုင်ငံတွင်းရှိတခြားလူတွေနဲ့လက်တွဲပြီးမြန်မာနိုင်ငံမှာဖွံ့ဖြိုးတိုးတက်မှုဆိုတဲ့မိတ်တုတ်တုတ်ဖြစ်နေတဲ့အလင်းရောင်ကိုအားကောင်းလာစေအောင်လုပ်ပေးနိုင်ခဲ့တာဖြစ်ပြီးမြန်မာပြည်သူတွေရဲ့တန်တိထန်ခိုင်မာမှုကိုချီးကျူးတဲ့အပြင်အမေရိကန်ပြည်ထောင်စုဟာမြန်မာပြည်သူတွေနဲ့အတူရပ်တည်သွားမှာဖြစ်တဲ့အကြောင်း2016မှာကျင်းပမဲ့သမ္မတရွေးကောက်ပွဲမှာဒ ီမိုကရက်ပါတီကဝင်ရောက်ရှင်ပြိုင်မှုကြိုးစားနေတဲ့ထိတ်ကပြင်းနေသူဟီလရီကလင်တန်ကသူ့ရဲ့ကြေညာချက်မှာဖော်ပြထားတယ်လို့ CNN သတင်းတွေမှာကိုကဖော်ပြထားပါတယ်ရှင်
သူရရဲ့လက်ကျန်တက်တန်းလိလတာကာလအတွင်းပြည်သူတွေအတွက်အကောင်းဆုံးဘာတွေများလှုပ်ဆောင်ပေးသွားနိုင်မယ်လို့ကျွန်တော်တို့သောတာရှင်တွေယူဆပါတယ်လေ။လက်ရှိသူရကိုတက်တန်းမကုန်ခင်ဘာတွေများလှုပ်ဆောင်ပေးစီလိုပါတယ်ဆိုတာအခုလာမယ့်အင်္ဂါနေ့ညတိုက်ရိုက်လေလံအစီအစဉ်မှာဆွေးနွေးကြရအောင်ပါ။ပါဝင်ဆွေးနွေးလိုတဲ့သောတာရှင်တွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-239-32-999 လေးကိုဆက်သွယ်ပြီးဖုန်းနံပါတ်ချုပ်တင်ပေးပို့ထားပါ။တိုက်ရိုက်ပါဝင်မဆွေးနွေးနိုင်ဘူးဆိုရင်လည်းကိုဆွေးနွေးချင်တာကို email လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ပါဝင်ဆွေးနွေးကြဖို့သောတာရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ်ခင်ဗျာ။
အင်္ဂါနေ့ညတိုက်ရိုက်လေလံအစီအစဉ်မှာသောတာရှင်တွေပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်ပါရစေရှင်။အခုတော့မနေ့ကင်းအင်္ဂလိပ်စာသင်ခန်းစာအလဲရောက်ပါပြီ။ဒေါ်လလသန်းကစီစဉ်တင်ဆက်ထားပါတယ်ရှင်။
ဒီဂရိမ်နဲ့တင်ပြမယ် idiom အသုံးက
chill out
ဆိုတာပဲဖြစ်ပါတယ်စာလုံးပေါင်းက c h i l l chill ကအေးခါနာအေးအောင်ပြုလုပ်တာ o u d out ကအဝေးဒါမှမဟုတ်အပြင်ကိုရည်ညွှန်းတဲ့ adverb ကရိယာဝိသေသနဖြစ်ပါတယ် chill out ရဲ့လုံးောက်အဓိပ္ပာယ်ကတော့အေးအောင်လုပ်တာပေါ့ idiom ဆိုတဲ့တွေ့ဝိုက်အဓိပ္ပာယ်ကတော့လူတူစိတ်မတူအောင်စိတ်ထိန်ထားဖို့စိတ်အေးအေးစိတ်ရှိရှိထားဖို့စိတ်ကိုငြိမ်အောင်ထားဖို့ပြောတာဖြစ်ပါလေ။တနည်းအားဖြင့်တော့ဆူနေတဲ့ပူနေတဲ့စိတ်ကိုအေးအောင်ဖြေတဲ့သဘောမျိုးဖြစ်ပါလေ။ဒီအသုံးနဲ့ပတ်သက်လို့ George Gould ပြတဲ့ဥမာကိုနားဆင်ကြည့်ကြရအောင
်။ I know you're angry after you heard the news about your son failing his exams. But chill out and control your anger.
ခင်ဗျားရဲ့သားဆမီးပွဲကြတဲ့သတင်းကြတော့ခင်ဗျားတိတ်ဆိတ်ဆိုးတာကိုကျွန်တော်နားလည်ပါတယ်။ဒါပေမဲ့လို့ကိုယ့်စိတ်ကိုယ်ကိုယ်ဖြေစမ်းပါဒေါသကိုထိမှဗျာလို့ဒီပေးရပါတယ်။ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်
။ I know you're angry after you heard the news about your son failing his exams. But chill out and control your anger.
စိတ်ကိုယ်ဖြေဖို့ထိမှုစိတ်အေးအေးထားဖို့တိုက်တွန်းလို့ရဆိုရင် idiom အသုံးအရာဘယ်လိုပြောမလဲ
chill out
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီဂရီမနဲ့တင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်ဒေါ်လလသန်းစီစဉ်တင်ဆက်တဲ့မနက်ခင်းအင်္ဂလိပ်စာသင်ခန်းစာကိုနားဆင်ခဲ့ရတာဖြစ်ပါတယ်အခုဆက်လက်ပြီးတော့အပတ်စဉ်စီးပွားရေးကဏ္ဍကိုတင်ဆက်ပေးပါတော့မယ်။နိုဝင်ဘာလ၈ရက်နေ့ကပြုလုပ်ခဲ့တဲ့အထွေထွေရွေးကောက်ပွဲပြီးမကြခင်မှာတက်လာတော့မယ်အစိုးရတဲ့အနေနဲ့ဘလို့စီးပွားရေးအစီအစဉ်တွေကိုချမှတ်လှုပ်ဆောင်တင်တယ်လဲဆိုတာနဲ့ပတ်သက်လို့ရခင်ဗဟိုဘန်ဒုတိယဥက္ကဋ္ဌဦးတန်းလွင်ကိုဆက်သွယ်မေးမြန်းပြီးကိုဇော်ဝင်းလိုင်ကအခုသတင်းပတ်ရဲ့စီးပွားရေးကဏ္ဍမှာတင်ပြပေးထားပါတယ်ရှင်။
အောင်တက်လာမယ့်အစိုးရဟာပဲအစိုးရပဲဖြစ်ဖြစ်ပေါ့ဒီစီးပွားရေးနဲ့ပတ်သက်ပြီးတော့လက်ရှိအခြေအနေအထိကတော့ဟိုအများစုကတတ်မှတ်ထားတာအခုလက်ရှိလှုပ်ဆောင်နေတဲ့ပြည်ပြင်ပြောင်းလဲရေးဟာနည်းနည်းလေးအချိန်ရလာပြီးဟိုတိုးတက်မှုတွေလည်းအတိုင်းအတာတစ်ခုရှိတယ်ဆိုပြီးအားလုံးကလည်း credit ပေးကြပါတယ်ဆိုတော့နောက်တက်လာမယ့်အစိုးရသည့်အနေနဲ့ဒီပြည်ပြင်ပြောင်းလဲမှုအချိန်နေလဲဆက်ပြီးတော့ထိမ့်သိမ်းရလဲရအောင်ဟိုပေါ့တစ်ဖက်မှာတောင်းဆိုနေကြတဲ့စီးပွားရေးပုံမလွတ်လောက်ခွင့်တို့ဘာလို့လဲလဲတဟဇာတာများတတ်အောင်တက်လာတဲ့အစိုးရအသင်းနဲ့ဘာတွေများလှုပ်ဆောင်တင်တယ်လဲဆိုတာလေးကိုသိချင်တာပါခင်ဗျ
ဘယ်သူဘယ်ပါတီကအနိုင်မဲဘယ်အစိုးရဖြစ်လာမယ်ဆိုတော့လည်းဒါကမှခက်တယ်လေဟိုဘယ်လိုပဲဖြစ်ဖြစ်ကျွန်တော်အနေနဲ့ကတော့ဒီတကယ်လို့လက်ရှိအစိုးရဆိုလဲသူကပြည်ပြည်ပြောင်းလဲမှုတော့သူကအရှိန်ဟုန်နဲ့ဆက်လုပ်အောင်ပါပဲဒါကတော့ဟိုဆိုတော့နောက်ကျောပြန်တယ်ဆိုတဲ့အမျိုးတော့ရှိဖို့မလွယ်ဘူးလေဟိုပြည်သူလူထုရဲ့တောင်းဆိုချက်ကလည်းဒါလောလောဆယ်တင်းတင်းကြပ်ကြပ်တွေ့နေရတာပဲဟုတ်တယ်မလားနောက်တစ်ချက်ကအော်ကျွန်တော်ဆိုလိုတာဘယ်ဆိုတာတကယ်မှအစိုးရအစ်ဆိုတာလဲဒါခုနလိုဟိုဆိုးရဲတဘောတော့ဒီဘယ်အစိုးရအစ်ပဲဖြစ်ဖြစ်ဟာလာဟိုဘယ်လိုပတ်စည်းရနေပဲခွက်ခွက်ပေါ့လေနော် ခုန CYP ပြည်ပြောင်းလဲမှုဆိုတော့ဒီအချိန်ကတော့ကျသွားမှာမို့မထင်ဘူးဟိုဆိုမျိုးနိုင်ငံကလည်းအခုဟလာဟိုရှင်းပြောရင်တော့ဗျာဟိုဟလာဒီပြည်ပြည်လောင်းပြောင်းလဲမှုကဒါဆောင်းလို့ရစပါဗျာဆောင်းရှိသေးတာဟုတ်အဲနောက်ပြီးတော့လေဒီကျွန်တော်နောက်နိုင်ငံနေနေရလဲအဲတကယ်လို့ဒီခုနကဒီရုပ်ကပွဲအခြေအနေကိုတော့ကျင်းတတ်တယ်ဆိုရင်တော့ဒါဟိုအမေရိကန်နိုင်ငံနေနေကခုနကသူရှိတဲ့လက်ရှိဆန်ရှင်လေးကိုဒါပြတ်ဖြတ်လိုက်မယ်ဆိုရင်တော့ဒါတပိုကောင်းသွားတော့ပါညာ
အစိုးရအသည့်အနေနဲ့ကောဟိုပေါ့ဟိုပြပြပြောင်းလဲရေးဆက်လောက်တာတော့ဟုတ်ပါပြီအများစုကလည်းကျွန်တော်တို့လေ့လာကြည့်သလောက်ဆိုရင်အခုရုပ်ကပွဲဝင်ကြတဲ့ပါတီအတော်တော်များများဟာလည်းထိပ်သီးပါတီကြီးတွေအပါအဝင်ပေါ့သူတို့ကလည်းဒီပြပြပြောင်းလဲရေးကိုလက်ခံတယ်ဒီဟာကိုဆက်လုပ်ဖို့လိုအပ်တယ်ဆိုတာကိုရေးပွားအဖြစ်သူတို့ဟိုလက်ခံကြတယ်ဆိုတာကိုကျွန်တော်တို့လေ့လာမိသလောက်တော့တွေ့ရပါတယ်ဆိုတော့နောက်တက်လာမယ့်အစိုးရအသည့်အနေနဲ့ဒီဟာကိုအချိန်ကောင်းကောင်းနဲ့ဆက်ပြီးတော့ဟိုရှေ့ဆက်သွားနိုင်အောင်ဘလို့အချက်တွေများဦးစားပေးလှုပ်ဆောင်တဲ့လို့မြင်မိပါလဲဗျ
အဲကျွန်တော်ဟိုပါပေါ့နော်ဥရိပိုင်းဆိုင်ရာလုံလောက်မှုရှိဖို့လိုတယ်နော်အဲနောက်တစ်ချက်ကတော့ဒီခုနကဒီနည်းမြုံတော်မူဥရိနော်ဒါလည်းဖတ်ပြီးတော့ဟလာဟိုကမဟိုခုနဆိုင်ကျင်းနဲ့ညီတဲ့ဒီနည်းမြုံတော်မူဥရိလည်းဒါဖတ်ပြီးတော့အဲပြည်ပြောင်းလဲဖို့လိုလိမ့်မယ်လို့ထင်တယ်နော်အဲနောက်ပြီးတော့ဒီကျွန်တော်တို့အတိအကျတော့ဟိုပါပေါ့ဗျာဒီခုနကသူမြတ်နိုင်ငံမှာတော့ဗျာဥမာ FBI ကနေဆိုရင်ဟလာသူကဘာနဲ့တိုက်တာလဲဆိုတော့အဘယ်နဲ့အတွင်းပြောင်းလုပ်ပေးနိုင်တယ်လို့ပါလို့သူကပြောတယ်လေအဲအဲ့ဒီပိုင်းမှာတော့ဒီမှာတော့ဘရူဂျင်ဘီယိုဂျစီစနစ်ကြီးကလည်းနည်းနည်းရှိနေတော့နော်အဲအဓိကတော့ကျွန်တော်မြင်တာကတော့ဒီပြည်ရရှင်အပိုင်းမှာပြည်ရရှင်မေရဆဆာဒါအတုံးပြို့လို့လည်းထင်တယ်နော်အဲပြည်ရရှင်သူ့ဆိုင်ရာဆိုင်ရာအပိုင်းတွေမှာပြည်ရရှင်တွေမေရဆဆာအတုံးပြို့လို့ရှိရင်အဲခုနပြောတဲ့ဒီရင်းနှီးမြှုပ်နှံမှုဝင်လာတဲ့အပိုင်းမှာလည်းဒါဟိုမေရဆဆာနဲ့အဲရှူဖြစ်နေတာပေါ့နော်
ဟိုလွတ်တော်တယ်မှာလဲသူတို့အရင်တော့ဆွေးနွေးကြကြတာတွေရှိပါတယ်အခုဘာဖြစ်လို့လဲဆိုတော့ဗမာနိုင်ငံရဲ့စီးပွားရေးဟာ cash based economy ဖြစ်နေတော့ငွေသားအပေါ်မှာအခြေခံတဲ့ဈေးကွက်ဖြစ်နေတော့ credit card တို့ဘာတို့တခြားနည်းနဲ့သုံးတဲ့အသုံးပြုတဲ့ဥစ္စာတွင်းတွင်းကျယ်ကျယ်မဖြစ်လာသေးတော့အဲ့ဒါကိုတွင်းတွင်းကျယ်ကျယ်ဖြစ်ဖို့အတွက်သူတို့လွတ်တော်တယ်မှာဆွေးနွေးကြတယ်စီစဉ်နေလောက်ကြတယ်ဆိုတာလဲကျွန်တော်တို့ကြားပါတယ်ဆိုတော့အဲ့ဒီဟာတွေဖြစ်လာရင်ရောအတိုင်းအတာတစ်ခုတည်းကျွန်တော်တို့ဟိုပေါ့ဒီနိုင်ငံခြားကဘဏ်တွေရောက်လာဖို့အတွက်အထောက်အကူပြုနိုင်မလားဒါမှမဟုတ်လဲဟို vice versa ပေါ့နိုင်ငံခြားဘဏ်တွေရောက်လာပြီးတော့မှအဲ့လိုမျိုးတဖြည်းဖြည်းနဲ့ push လုပ်သွားမယ်အနေအထားမျိုးများမြင်မိလားအကဲဘဏ်လုံငန်းမှာရှိနေတယ်ဆိုတော့
ဟိုအကဲတော့ဒီနိုင်ငံခြားဘဏ်ဝင်တာကိုအကဲတော့ welcome လုပ်ကျင်တယ်ဘာလို့ဆိုတော့ဟိုနိုင်ငံခြားဘဏ်ဝင်မချင်းကျွန်တော်အကဲစီမှာဒီမှာအရေးကြီးဆုံးဖြစ်တယ်เนาะ capacity ပေါ့เนาะဒီဟိုဒီကြွန့်ကျင်မှုအဆင့်မြင့်တင်ဖို့ဆိုတာဒါနည်းနည်းခက်တယ်လေအဲသူတို့လာလို့ရှိရင်တော့အကဲတော့ခုနပြောလို့ကျိုးတော့ပြောတော့ပါလေ။အာသူတို့နဲ့ဘယ်လိုပြိုင်မလဲ။ပတ်နေ။သူတို့နဲ့တော့အကြရောကနေမောင်း90လောက်ကွာချနေတော့ပြိုင်ဆိုင်မှုအားမှာတော့အကြရောပြည်သိမ်းပါနေတော့မပြိုင်နိုင်တော့အမှန်ပဲနော်။ဒါပဲလို့လေသူတို့နဲ့ဖူးပေါင်းဆော်ရအောင်ပါဗျာ။ဟုတ်တော့မလား။ဖူးပေါင်းဆော်ရပြီးတော့မှကုနာတို့ကိုလူချင်းနဲ့အားလေးတော့ဒါအပေးယူလို့ကိုလူပါပေါ့နော်။အဲ့တော့ဟိုအကြရောထင်တာကတော့ဒီနိုင်ငံခြားဘာနေမင်းဆက်ကဝင်လာလေအကြရောကသူ့ကပို့ပြီးတော့အကျိုးရှိတယ်ပဲထင်တယ်။ဘာလို့ဆိုတော့သူကဒီ capacity မှာ the bill up မှာသူတို့တော်လေးကူညီပေးနိုင်တယ်။เนาะဥပမာဆိုတော့ဆိုရင်နိုင်ငံပါဝင်လာရင်သူတို့ဒီပါပြည်ပြည်ရောဝန်ထမ်းတွေကိုသူက training ပေးမယ်အတုံးချမယ်။ဒီကနေမှ capacity က bill up ဖြစ်လာတာပေါ့เนาะ။သူတကယ်နိုင်ငံလည်းလိုပဲဖြစ်လာတာပဲ။အဲ့ဒီကနေမှတခါပြည်ပြည်နဲ့ဒါကကြွန့်ကျင်မှုတွေများလာလို့ရှိရင်အဲ့ဒါဘယ်လိုပဲဟိုပါနေပြောင်းနေတဲ့တခြားပါပြောင်းသွားတဲ့တခြားပါကူညီလာတဲ့ဘယ်လိုလဲတစ်ဖြစ်ဒါကြွန့်ကျင်မှုအတိုင်းတာမှာတော့အဲ့လိုတော်လေးတော့အကျိုးများရှိလိမ့်မယ်ထင်တယ်။နော်အဲ့ဒါအကြီးဆုံးချက်ပဲတကယ်တော့တူတက်သွားတယ်လေဒီချက်ပဲလေဒီ FDI နဲ့ SDI နဲ့ပဲသူဟိုဝင်သွားတာပဲဟုတ်တော့မလားတူတက်သွားတဲ့အခြေအနေအခြေခံကျက်ရသွားတာပဲဟုတ်တော့မလားနောက်မှဒါသူတူနဲ့ကြိုးစားတာတပိုင်းပါဗျာဟုတ်လားဒါတော့ policy ကတော့ဟုတ်လားကိုယ်နိုင်ငံသားတွေနိုင်ငံခြားပြန်ခေါ်တာတော့ဘာလို့ဟုတ်လား policy change တွေပြန်ခေါ်တာတော့ဆိုတာသူရဲ့ policy လေဟုတ်တော့မလား
ဟုတ်တယ
်အကြောလည်းတုတ်တယ်လို့တော့တော့ပါတယ်ဒါပေမဲ့လို့တိတ်ပြီးတော့အားရတယ်အစင်မမြောက်သေးဘူးပါဗျာအဲကိုယ်လူမျိုးကြီးနော်ပြန်ခေါ်တယ်ဥပမာအိန္ဒိယဆိုရင်လည်းအဲ့ဒီလိုနဲ့တုတ်တက်သွားတာပဲဟုတ်တော့မလား
ဟုတ်တယ်ဒ
ီ Valley ကနေသူ့လူမျိုးတွေကိုဟလာဟို person of indian origin ဆိုမှတခါဟိုဥပဒေနဲ့ပြုစုပြီးတော့မှပြောက်ခေါ်တာလေဟုတ်တော့မလား
အဲ့
ဒါနဲ့ဘင်္ဂလူတေတီတဲသွားတာပဲနော်အဲ့သူတို့လည်းအဲ့လိုဟာလေးရှိတယ် India ကိုတိရောနမူနာလေးကောင်းနေရှိပါလေအဲ့ဒါလေးကျွန်တော်ကတော့အဓိကအရေးကြီးတာယူဖို့လိုတာပေါ့ဒါပေမဲ့မြန်မာပြည်ရဲ့တခါကဘယ်လိုဖြစ်လဲဆိုတော့အရင်တော့ကျွန်တော် FEC စနစ်ဆက်စားပြီးတော့ဟိုတော်တော်တော်တော်ရင်းမပြုဆောင်တော့လည်းလိုပဲကျွန်တော်ကတိုပီက တို့အချင်းကြီးအတူပီယာဟိုဥပမာလေးလိုက်လို့ရှိရင် FPC ကဟလာသူတို့ကနိုင်ငံခြားသားပဲကာကွယ်ဝင်ရှိတယ်ဒါတိုင်းခြားသားပဲအနေနဲ့ပဲလိမ့်လို့ထားဖို့လို့မဟုတ်ဘူးပြမြန်မာနိုင်ငံသားအကုန်ကာကွယ်ပေးလိုက်တော့အာဇာလာရှုပ်ကိုဟုတ်တယ်မလားအခုလည်းဒီမှာ PR ပေးတဲ့စနစ်ပေါ့နော် Permanent Resident စနစ်ကအာရုံရလူကျင်တာကအိန္ဒိယလိုပေါ့ Person of Indian Origin မြန်မာမြန်မာကြီးဆိုတဲ့မြန်မာလူမျိုးပေါ့ဗျာနော်ဒီပြည်နိုင်ငံသားဖြစ်နေပြီလေမြန်မာလူမျိုးတွေပြန်ခေါ်ဖို့တွေ့ရမှာအခုကမဟုတ်ဘူးမြန်မာလူမျိုးတွေမကောင်းနိုင်ငံသားပါထည့်လိုက်တော့အဲ့ဒါဇာလာတာရှုပ်ပြရတယ်ဟိုတခါ FPC ကိစ္စတော့လို့ပဲအဲ့တော့အမှားကတော့ကုခေါ်ချင်တာကုလူမျိုးခေါ်ချင်တာနော်အဲ့ဒီမြန်မာနိုင်ငံသားဖြစ်နေပြီကုလူမျိုးပြန်ခေါ်ပဲအဲ့ဒီတိုင်းပြည်တူချောင်းလေးမှာပြန်ကူညီပေါင်းကျွန်တော်တို့လုပ်မယ်ဆိုတော့တိဝက်လက်ဒီတိုင်းနဲ့သွားတာအိန္ဒိယလက်ဒီတိုင်းနဲ့သွားတယ်မြန်မာကျတော့တခါတည်း broad minded ပေါ့ကိုတော့သိကြုံပြီးတော့ခေါ်လိုက်တော့အဇာလာရှုပ်ကိုခုနိုင်ငံသားအခွေပြအနေနဲ့ရတာအခွေပို့ရတယ်
ကိုဇော်ဝင်းလိုက်တင်ဆက်တဲ့အပတ်စဉ်စီးပွားရေးကဏ္ဍကိုနားဆင်ခဲ့ရတာပါအခုတော့သုရဆုံလင်အမေရိကန်တခွင်အလဲရောက်ပါပြီကိုအောင်ကတင်ဆက်ထားပါတယ်ရှင
်ရေကောက်ပွဲနဲ့ပတ်သက်တဲ့သဘောထားတွေကိုစူးစီးတင်ဆက်ရမှာအခုပထမဆုံးပြောကြားသူကတော့1990ခုနှစ်ရွေးကောက်ပွဲမှာရွေးကောက်ခံကိုယ်စားလှယ်ဖြစ်ခဲ့ပြီးအဝေးရောက်ပြည်ထောင်စုမြန်မာနိုင်ငံမျိုးသားညွန်ပေါင်းအစိုးရရဲ့ဝန်ကြီးချုပ်ဟောင်းဒေါက်တာစိန်ဝင်းဖြစ်ပါတယ
်1990ရွေးကောက်ပွဲတုန်းကရွေးကောက်ပွဲရဲ့ချိန်ညာချက်ပေါ့နော်အဲ့ဒီအထိကမှန်ကန်ပါတယ်သို့တော်လည်းပဲဒီရွေးကောက်ပွဲပြီးတဲ့နောက်ပိုင်းမှာနော်ဒီရွေးကောက်ပွဲကိုဟုတ်လားဒီမဲဆန္ဒရှင်တွေရဲ့နော်ဆန္ဒကိုဖြည့်ဆည်းဖို့ဆိုတဲ့နေရာမှာဒီအဲ့မှာအုတ်ချုပ်တဲ့လူဒန်းစာအုတ်ချုပ်သူတွေကပြက်ကွက်တယ်လို့ကျွန်တော်မြင်တယ်။ဒါအမှန်မပြောတော့ဘူး။လိန်နေเนาะဟာလာဒီဒါဘာကြောင့်လဲဆိုတော့အရင်တည်းကပြောသွားတာကဗိုလ်ချုပ်မူကြီးစောမောင်ကိုတိုင်ကစစ်တမ်းရကိုပြန်ပါမယ်လို့ပြောခဲ့တာ။စစ်တမ်းရကိုမပြန်တဲ့ပြင်မှာဆက်ပြီးတော့25နှစ်ဟာလာအာဏာယူထားတယ်နော်ဒါအရင်မှားတယ်တိုင်းပြည်အတွက်လည်းမှားတယ်အကုန်လုံးအတွက်မှားတယ်ဒီလိုမြင်နေဆိုတော့ဒီတစ်ခါတော့ဒီလိုဖြစ်မယ်လို့ကျွန်တော်မထင်ဘူးတော့ဟုတ်လားဘာကြောင့်လဲဆိုတော့ဒီဟုတ်လားဘုကာချုပ်နော်နဲ့ဒီတမတကိုယ်တိုင်ကပြည်သူလူထုရဲ့ဆန္ဒကိုလေးစားပါမယ်နော်ဆိုပြီးတခြားပြောထားတယ်နော်နောက်ပြီးတကဘာလုံးကလည်းစောင့်ကြည့်နေတယ်အဲ့တော့ဒီတစ်ခါတော့အဲ့လိုမဖြစ်ဘဲနဲ့မှန်မှန်ကန်ကန်နဲ့အနိုင်ရတဲ့ပါတီကိုဟုတ်လားအာဏာလွှဲဖို့ပဲလိုတော့ပေါ့
1990ခုနှစ်ရွေးကောက်ပွဲမှာအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကနေအနိုင်ရကိုယ်စားလှယ်ဖြစ်တဲ့မိုးကုံမဲဆန္ဒနယ်ကဦးဘိုလာတင်ကလည်းသူ့ရဲ့သဘောထားကိုအခုလိုပြောပါရယ
်ကျွန်တော်ကတော့ဒေါအောင်ဆန်းစုကြည်ကဒီရွေးကောက်ပွဲလှုပ်ရှားမှုကမ်ပိန်းတွေပေါ့နော်နောက်ဆုံးနေ့မှာသတင်းစာရှင်းလင်းပွဲမှာပြောထားတဲ့အချက်နှစ်ချက်ကိုပြန်တောက်ပြချင်ပါတော်ဆန်းစုကြည်ပြောတာတစ်ချက်ကတော့ရွေးကောက်ပွဲရက်လက်ကမမှန်ကန်ကန်ထွက်ပေါ်လာဖို့ဖြစ်ပါတယ်။ဒါဒီကနေ့ပြည်သူလူထုဟာအမျိုးသားဒီမိုကရေစီဖွဲ့ချုပ်ကိုပေးတာဖြစ်စေ၊ကျန်တဲ့တိုင်းရင်းသားအင်အားစုပါတီတွေကိုပေးတာဖြစ်စေ၊ကြမ်းခိုင်ဖွံ့ဖြိုးရေးကိုပေးတာပဲဖြစ်စေ၊ကြိုတင်မဲပဲဖြစ်ဖြစ်ချက်ချင်းပေးတယ်မဲပဲဖြစ်ဖြစ်ဒီမဲတွေဟာမမှန်ကန်ကန်နဲ့တိတိကျကျထွက်လာဖို့ရွေးကောက်ပွဲကော်မရှင်ကတတ်တည်ရှိရှိလုပ်ပေးရပါလိမ့်မယ်။ဒါကိုအနာပိုင်းတွေကလည်းချင်းချောက်မှုဟိဟောက်မှုနောက်ဆက်ဟန်တာမှုလုံးဝမလုပ်အောင်ဒါအတစ်ချက်ရွက်ကောက်ပွဲရလက်ကမမှန်ကန်ကန်ထွက်လာဖို့ဒါပထမအဆင့်ဒါအရေးကြီးတယ်လို့တော်ဆန်းစစ်ကြီးပြောတာကျွန်တော်ပြည့်ဝသဘောတူဒုတိယချက်ကတော့အဲ့ဒီရွက်ကောက်ပွဲရလက်ကဘသူနိုင်ဒီဖြစ်စေအဲ့ဒါကိုအရှိတိုင်းအတိမတ်ပြုတ်ရဲတဲ့တတ်တီဒီကနေ့ရွက်ကောက်ပွဲကော်မရှင်မှာကောလက်ရှိအာဏာကိုင်ထားတဲ့အာဏာပိုင်အားစုတွေမှာကောဒါရှိဖို့အင်တန်အရေးကြီးပါလေဒါတော်အောင်ဆန်းစုကြည်ထောက်ပြတယ်ချက်နှစ်ချက်ဒီအချက်နှစ်ချက်ကိုကြော်လွှားနိုင်မှသာလျှင်ကျွန်တော်တို့တိုင်းပြည်ဟာတကယ်စစ်မှန်တဲ့ဒီမိုကရေစီလမ်းကြောင်းပေါ်ကိုရောက်နိုင်မယ်အဲ့လိုမှမဟုတ်ဘူးဆိုရင်တော့နိုင်ငံတကာကလည်းပဲအယုံကြည်မရှိတဲ့ပြည်သူလူထုကလည်းလေးစားမှုအယုံကြည်မရှိတဲ့အုပ်ချုပ်သူလူထမ်းစားတွေနဲ့ပဲတာနေရာလဲပြီးတော့တိုင်းပြည်ဟာဒီမိုကရေစီလဲဖြစ်မှာမဟုတ်ဘူးဘယ်တော့မှလဲဆင်းရဲတွေလွတ်မှာမဟုတ်ဘူးလို့ကျွန်တော်ပြောရမှာ
Maryland ပြည်နယ် Rock Vale မြို့ကဒေါ်နီနီဝေကလည်း
ကျွန်မတို့ရလက်ကရန်ကိုကောင်းနေတယ်ဘာဖြစ်လဲကိုကရလက်ကကောင်းနေတဲ့အချိန်မှာကြာရှုံးမှုကိုရောက်သွားမှာကိုကျွန်မအနေနဲ့အရန်ကြောက်တယ်ပြီးတော့ဟိုလောရက်ကိုပြီးတော့ကျွန်မပြောပြောချင်တာကိုဆက်လက်လောင်းနေအနေနဲ့ NLD ကိုဆက်လက်လောင်းအနေနဲ့ကိုလည်းကျွန်မတခုပြောညာတီတူလူတို့ကကျွန်မတို့ NLD ကိုမဲပေးလိုက်တယ်ဆိုတာဗိုလ်ချုပ်အောင်ဆန်းသမီးဒေါ်အောင်ဆန်းစုကြည်ဆိုတဲ့စိတ်သက်နဲ့စိတ်သက်ရဲ့ NLD ဆိုတဲ့ဟိုစိုင်းဘုတ်ရေကိုသူတို့တွေကလေးလေးဆားဆားနဲ့ပေးကြတာအဲ့တော့အဲ့အရာတွေကိုအလွဲသုံးစားမလုပ်ကြဘူးအော်ဟိုကျွန်မပြောချင်တာအလွဲသုံးစားမလုပ်ကြဘူးပြီးတော့ပခုံးပြည်သူလူထုကနေပြီးတော့အလုံးလုံးဖို့ပခုံးထမ်းတောင်းဝင်ပေးလိုက်တဲ့အတွက်ဟိုဒီဟာကိုတောင်းဝင်ကြအောင်ကိုယ်စလဲလောင်းနေရောတောင်းဝင်ရှိတဲ့ဟိုလူကြီးတွေရောခေါင်းဆောင်ခေါင်းတွေရောပီတအောင်လို့အလုံးလုံးဖို့လို့အလုံးလုံးဖို့ကျွန်မတိုက်တွန်းချင်တယ
်ဝါရှင်တန်ဒီစီမှာနေထိုင်တဲ့ American Tech တို့ကြောင်းသားကိုတန်းထုတ်အောင်ကတော့တက်မတော်အပေါ်သူ့ရဲ့မျှော်လင့်ချက်ကိုအခုလိုပြောပါတယ်
အခုလက်ရှိတော့မြန်မာနိုင်ငံမှာ NLD ကမဲအများစုကိုအနိုင်ရရှိထားတယ်ဗောနော်ဒီဒါပေမဲ့တချို့တွေကထင်တာကတော့ဒီ NLD နိုင်သွားရင်တော့အစိုးရဖွဲ့နိုင်ရင်တော့နေချင်းညချင်းပြောင်းလဲမှုတွေရမယ်လို့ထင်တာအမှန်တကယ်တော့ကျွန်တော်ကိုယ်ပိုင်အထင်မြင်ချက်ပြောရရင်တော့ဒါချက်ချင်းနေချင်းညချင်းတော့မရနိုင်ပါဘူးဘာဖြစ်လဲဆိုတော့ဒီ NLD အစိုးရဖွဲ့နိုင်ရုံနဲ့မကောက်ပြီးရင်ဒီမိုကရေစီယဉ်ကျေးမှုဆိုလည်းထုံးကောင်းလောက်အောင်မယ်နောက်ပြီးတော့ဒီစစ်တပ်ကလည်းအကဲဒီပြည်သူလူထုတွေနဲ့ဒီလိုဒီဒီမိုကရေစီအင်အားစုတွေနဲ့ပူပေါင်းပြီးတော့ထောက်ပံ့မယ် support လုပ်မယ်ဆိုရင်တော့ဒါစစ်တပ်အတွက်လည်းကောင်းမယ်ပြည်သူတွေအတွက်လည်းကောင်းမယ်လို့ကျွန်တော်ထင်ပါတယ်ဘာလို့လဲဆိုတော့ဒီစစ်တပ်ကဒီလိုလှုပ်ချင်းအဖြစ်စစ်တပ်ကလည်းဂုံတိတ်ခါရှိတဲ့ပို့ပြီးတော့လူတွေချစ်ခင်လာတဲ့စစ်တပ်တစ်ခုဖြစ်သွားမယ်လို့ကျွန်တော်ထင်ပါတယ
် Maryland ပြည်နယ် Rock Bay မြို့ကမတ်ချမ်းမြေစုကြည်ကတော့သူ့ရဲ့စိုးရင်ပူပန်မှုနဲ့တိုင်းပြည်ပြန်လည်တည်ဆောက်ရေးမှာတရတအားပါဝင်ခြင်းတယ်လို့ဆိုပါတယ်
တမိပြောရေပေါ့နော်အခု NLD မဲတွေကြားရတာဟိုတော်တော်များများနိုင်နေဆိုတာပြောဆိုတာအကုန်လုံး 100% အဲ့လိုမျိုးအရန်ပြောရလဲမဟုတ်သေးဘူးပေါ့နော်90ရာခိုင်နှုန်းပြောရ90ရာခိုင်နှုန်းမပြောအားကြောင့်ဘာဖြစ်လို့ဆိုတော့ဒေါ်လာစုကြီးတကယ်တက်လာမလားမတက်မလားမလားဟိုဖြစ်နိုင်တယ်ဘာမှမသိသေးဘူးပေါ့နော်အချိန်နေအာအဲ့တော့ပြီးတော့90ရာခိုင်ဟို50လုံးကဟိုစစ်အာဏာရှင်လက်အောက်ထဲမှာနေလာပေါ့နော်အခုဒီမိုကရေစီအကုန်လုံးလူတွေအများကြီးကမမာပြမာဆိုရကျင်နေကြရပေါ့နော်ပြီးတော့အရန်ကွာရဟို NLD မဲတွေဟိုဟာနေဆိုတာအကုန်လုံးလည်းမဲမပြေးရင်လည်းတိနေကြပါတယ်တဲ့မဟုတ်ဟိုဟာလူတွေကလည်းအကုန်လုံးစိတ်ဓာတ်တွေတက်ကြွနေရပေါ့နော်ပြီးတော့တကယ်လို့ NLD နိုင်သွားမယ်ဆိုရင်လည်းသမီးမမာပြဘာပြန်သမီးတို့ဒီကိုလာရဲဆိုတာလည်းလာခြင်းလို့လာတာမဟုတ်ဟိုအဲ့ရဆိုးကမကောင်းလို့သမီးကဒီကိုလာရတာအဲ့တော့သမီးဟိုမှာကောင်းလို့ရှင်လဲကောင်းခဲ့လို့ရှင်သမီးကဒီမှာသမီးចောင်းတက်ပြီးလို့ရှင်သမီးကဟိုမှာသွားပြီးတော့လုတ်ပေးခြင်းလဲအဲ့လိုမျိုးပေါ့နော်ကိုယ့်ရဲ့ကိုယ်ပဲဗာတက်တက်ပေါ့နော်ကိုယ့်ရဲ့ဒီကဗာ graduate ဖြစ်ခဲ့လဲအဲ့မှာသမီးကသွားပြီးတော့သွားလုတ်ခြင်းလဲအဲ့လိုမျိုးအလုပ်တွေပါတယ်ဟုတ
် Maryland ပြည်နယ် Rock Bay မြို့ကဒေါ်တာဦးကတော့အစိုးရအနေနဲ့လက်ရှိဖမ်းဆီးထိန်းသိမ်းထားတဲ့ចောင်းသားတွေပြန်လုတ်ပေးဖို့လိုတယ်လို့ဆိုပါတယ်
ကျမအနေနဲ့ပြောချင်တာကတော့ပြည်သူလူထုကနေတော့မှဒီလက်ရှိအောင်နိုင်ရေးအတွက်ကိုသူတို့ခွန်အားတွေနဲ့သိရမလားပခုံးထပ်တင်ပြီးသွားပြီအဲ့ဒီအတွက်လည်းလက်ရှိအမတ်လောင်းတွေအနေနဲ့လည်းတိုင်းပြည်ပြန်လည်ထူထောင်ရေးမှာအခွန်ခွန်ဆိုင်အလုပ်လုပ်ဖို့ဆိုတဲ့ဟာတွေမှာကျမအနေနဲ့တိုက်တွန်းချင်ပါတယ်ကျမတို့ကိုယ်နိုင်ကလည်းဝိုင်းဝန်းကူညီပေးမှာဖြစ်ပါတယ်နောက်ပြီးတော့မှတိုင်းပြည်ဘယ်အစိုးရဘာတွေပဲလုပ်ခဲ့လုပ်ခဲ့ပြီးခဲ့တဲ့အစိုးရဘာတွေပဲလုပ်ခဲ့တက်လာတဲ့အစိုးရအသင်းမှာသူတို့တွေအနေနဲ့အဲ့ဒါတွေကိုအပြစ်မပြောဘဲနဲ့တိုင်းပြည်ပြန်လည်ကောင်းမွန်မှုအတွက်ကိုအလုပ်လုပ်နိုင်မှုကအရေးကြီးပါတယ်နောက်တော့တိုင်းပြည်တပီမှာအကြောင်းသားဆိုတာရှိတယ်ကောင်းတာမရှိရင်ဘရောမှလည်းတိုင်းပြီဆိုတာလည်းမထင်မြောက်ပါဘူးအဲ့ဒီအတွက်အခုအချင်းချခံနေရတဲ့အကြောင်းသားကြီးပြန်လဲလွတ်မြောက်လာပြီးတော့မှအကြောင်းငန်းတွေကိုပြန်သွားနိုင်မှုအတွက်ကိုလည်းဒီလက်ရှိအစိုးရမှတာဝန်ရှိသူနောက်တက်လာမယ်အစိုးရမှလည်းတာဝန်ရှိရဆိုတော့ကျွန်မအနေနဲ့ပြောချင်ပါတယ်
ကိုအောင်တင်ဆက်တဲ့သုဒ္ဓဆုံးလေးအမေရိကန်တခွင်ကိုနားဆင်ခဲ့ရတာဖြစ်ပါတယ်ရှင
်။အမေရိကန်ဆိုရရဲ့သဘောထားအမြင်အဖို့ကိုတင်ပြပါရောင်းမယ်ခင်ဗျာ
။ Paris မြို့တော်မှာမကြသည်မီကခြေကွဲပွဲရအကြမ်းဖက်တိုက်ခိုက်မှုကြီးဖြစ်ပွားပြီးပြည်သစ်နိုင်ငံသားတွေနဲ့အတူအမေရိကန်နိုင်ငံသားတွေဟာသွေးစည်းခိုင်မာစွာရပ်တည်ပါလေ။မြို့တော်တဖန်တောက်ကြနေညနေကချိတ်ဆက်ထားတဲ့တိုက်ခိုက်မှုတွေဖြစ်ပွားပြီးလူ129ဦးသေဆုံးခဲ့တာဖြစ်ပါလေ။ဒီတိုက်ခိုက်မှုတွေဟာအပြစ်မဲ့တဲ့ရဲသားတွေအပေါ်အကြမ်းဖက်တဲ့လက်ခံနိုင်စရာမရှိတဲ့လူရဖြစ်တယ်လို့အမေရိကန်သမ္မတဘရက်အိုဘားမားကဖြစ်တင်ရှုတ်ချလိုက်ပါလေ
။ This is an attack not just on Paris. It's an attack not just on the people of France, but this is an attack on all of humanity.
ဒီတိုက်ခိုက်မှုဟာ Paris မြို့တော်နဲ့
ပြင်သစ်နိုင်ငံသားတွေအပေါ်မှာဒါမဟုတ်ပါဘူးလူသားတရလုံးနဲ့ကျွန်တော်တို့အားလုံးမျှဝေယုံကြည်လက်ခံတဲ့နိုင်ငံတကာစံတန်ဖိုးတွေအပေါ်မှာတိုက်ခိုက်မှုလည်းဖြစ်ပါတယ်
အမေရိကန်နိုင်ငံသားဝင်ကြီးဂျွန်ကယ်ရီကလည်းသမ္မတဥဘားမားရဲ့စကားတွေကိုပက်တင်ထပ်ပြောဆိုရမှာခုလိုအကြမ်းဖက်လုပ်ရဟာရက်စက်ရုပ်မှပြီးယွန်ရှာမုန်တီဘွေရလုရဖြစ်တယ်လို့ပြောလိုက်ပါတယ်လူသားတရလုံးပေါ်တိုက်ခိုက်မှုလို့ယူဆရတဲ့ဒီလုရကိုနှိမ်နှင်းချေမှုနိုင်ဖို့အစွမ်းရှိသမျှဆောင်ရွက်သွားရမှာဖြစ်တယ်လို့လည်းနိုင်ငံခြားရေးဝန်ကြီးကပြောခဲ့ပါတယ်ပြင်သစ်ဟာအမေရိကန်ပြည်ထောင်စုရဲ့တက်တန်းအရင်ဆုံးမဟာမိတ်နိုင်ငံဖြစ်ပါတယ်ပြင်သစ်နိုင်ငံသားတွေဟာအမေရိကန်ပြည်ထောင်စုနဲ့ဆင်ဆက်မပြပခုံးထမ်းတာဝန်ထမ်းဆောင်ခဲ့တာဖြစ်တယ်လို့လည်းသမ္မတဥဘားမားကပြောခဲ့ပါတယ်
Now we want to be very clear that we stand together with them in the fight against terrorism and extremism. We're going to do whatever it takes to work with the French people and with nations.
ဂျမ်ဖက်မှုနဲ့အစွန်းရောက်မှုတိုက်ခိုက်နိုင်ရေးမှာအမေရိကန်ပြည်ထောင်စုကလည်းပြင်သစ်လူထုနဲ့အတူရပ်တည်တယ်ဆိုတာကိုရှင်းရှင်းလင်းလင်းအသိပေးထားပြီးဖြစ်ပါတယ်။ပြင်သစ်နိုင်ငံသားတွေအပြင်ကမ္ဘာတဝန်းရှိနိုင်ငံအားလုံးနဲ့လည်းဒီအကြမ်းဖက်သမားတွေနဲ့ကျွန်တော်တို့နိုင်ငံသားတွေကိုဒုက္ခပေးတဲ့အဖွဲ့အစည်းကွန်ရက်တွေကိုတရားဥပဒေအရအရေးယူနိုင်ဖို့တတ်နိုင်တဲ့ဘက်ကကျွန်တော်တို့ကြိုးပမ်းသွားကြမှာဖြစ်ပါတယ
်။တက်ရှင်နေထိုင်ဖို့လွတ်လပ်ဖို့စိတ်ချမ်းသာစွာနေထိုင်ခွင့်ရရှိဖို့ပြည်သစ်နိုင်ငံသားတွေရဲ့တန်တိတ်ထန်ခိုင်မာမှုကနေအမေရိကန်နိုင်ငံသားတွေကလည်းခွန်အားရယူကြတာဖြစ်တယ်လို့လည်းသမ္မတဥဘားမားကပြောခဲ့ကြောင်းပါရှင
်။အမေရိကန်စိုးရရဲ့သဘောထားအမြင်အာဘိုကိုတင်ပြလို့ပြီးပါပြီ
။အခုထုတ်လွှင့်ခဲ့တဲ့အစီအစဉ်ဟာအမေရိကန်သဘောထားဒီကံပါရှင်အမေရိကန်အစိုးရရဲ့သဘောထားအမြင်ဖြစ်ပြီး VOA ရဲ့အာဘော်မဟုတ်ကြောင်းထမှန်အသိပေးအပ်ပါတယ်။ VOA ကထုတ်လွှင့်ပေးနေတဲ့ကျန်းမာရေးသိပ္ပံနဲ့နည်းပညာအမျိုးသမီးဘလော့ဂါတွေပြောသမျှအစီအစဉ်မြန်မာအရေးသုံးသပ်ချက်မနက်ခင်းအင်္ဂလိပ်စာသင်ခန်းစာဓာတ်ရိုက်လေလံဆွေးနွေးခန်းစကားပြောကြရအောင်စတဲ့သတင်းပတ်ကဏ္ဍတွေနဲ့အတူနောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကို VOA ရဲ့အင်တာနက်စာမျက်နှာ burmese.voanews.com မှာပြန်ပြီးတော့နားဆင်နိုင်ပါတယ်။ထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းကိုလည်းစာသားနဲ့အတူဖတ်ရှုနိုင်ပါတယ်။ပြီးတော့ VOA American တန်ကနေဒီကနေ့ညနေထုတ်လွှင့်မဲ့ဗုဒ္ဓဟူးနေ့ညနေခင်းအစီအစဉ်တွေကိုည6နာရီကနေ9နာရီထိ line to meter 16.25တို့ကနေတင်ဆက်ပေးသွားမှာဖြစ်ပါတယ်ရှင်။အခုတော့သတင်းအကျဉ်းချုပ်ကိုကိုဇော်ဝင်းလိုင်ကကြေညာပေးပါမယ်ရှင
်။ IS အစ္စလာမစ်စစ်တေကြွတွေကိုတိုက်ခိုက်ဖို့အချီလျင်တပ်ဖွဲ့တွေဆစ်လွတ်လိုက်ရင်မှားယွင်းတဲ့လို့ရဖြစ်မယ်လို့အမေရိကန်သမ္မတဘရက်အိုဘားမားကပြောကြားလိုက်ပါတယ်။ပြင်သစ်နိုင်ငံပဲရစ်မြို့မှာအကြမ်းဖက်တိုက်ခိုက်မှုတွေဖြစ်သွားပြီးခဲ့တဲ့နောက်အမေရိကန်ပြည်ထောင်စုအနေနဲ့ပုံမပြင်းထန်တဲ့မူဝါဒတွေချမှတ်ဆောင်ရွက်ဖို့ပြည်တွင်းရောပြည်ပကပါ PRP တောင်းဆိုနေတာတွေကိုခုခံကာကွယ်ပြောကြားလိုက်တာဖြစ်ပါတယ်။တူရကီနိုင်ငံအတွင်းကမြေထဲပင်လယ်အပန်းဖြေမြို့မှာနေအကြကျင်းပတဲ့G20 ထိပ်သီးဆွေးနွေးပွဲနောက်ဆုံးနေ့မှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းမှာသမ္မတဥဘားမားကအဲ့လိုပြောကြားလိုက်တာဖြစ်ပါတယ်။ပြီးခဲ့တဲ့သတင်းပတ်ကတင်နာပြစ်ခတ်ခံရမှုနဲ့အသေးခံပုံခွဲမှုတွေဖြစ်ပွားခဲ့တဲ့ပြင်သစ်နိုင်ငံနဲ့သွေးစည်းခိုင်မာမှုပြသဖို့ပဲရစ်မြို့တော်ကိုရောက်ရှိနေတဲ့အမေရိကန်နိုင်ငံသားဝန်ကြီးဂျွန်ကယ်ရီဟာ IS အကြမ်းဖက်အုပ်စုကိုချေမှုန်းရမှာအနိုင်ရရှိမှာဖြစ်ပြီးသူတို့ကိုနှိမ်နင်းဖို့လှုံ့ဆော်နေတယ်လို့ပြောကြားလိုက်ပါတယ်။တင်းနယ်လာနေ့ညပိုင်းပြင်သစ်မြို့တော်ကိုနိုင်ငံခြားရေးဝန်ကြီးဆက်ရောက်လာတဲ့အချိန်လုံခြုံရေးတွေကိုလည်းတင်းကျပ်စွာချထားပါတယ်။ပြည်ထောင်နိုင်ငံပဲရစ်မြို့မှာဖြစ်သွားခဲ့တဲ့အဲ့ဒီအကြမ်းဖက်တိုက်ခိုက်မှုမျိုးအမေရိကန်နိုင်ငံဝါရှင်တန် DC မြို့မှာလည်းပြုလုပ်သွားမယ်လို့ IS အစ္စလာမစ်စစ်တေကြွအဖွဲ့ကထုတ်ပြန်တဲ့ဗီဒီယိုထဲမှာချင်းချောက်ပြောဆိုထားပါတယ်။ဖိလစ်ပိုင်နိုင်ငံမနီလာမြို့မှာနိုဝင်ဘာလ18ကနေ19ရက်နေ့အထိကျင်းပမယ့် APEC ခေါ်အာရှပစိဖိတ်စီးပွားရေးပုံအောင်ဆောင်ရွက်မှုညီလာခံကိုအမေရိကန်သမ္မတဘရက်အိုဘားမားတက်ရောက်ဖို့ရှိပြီးအဲဒီကနေမှမလေးရှားနိုင်ငံမှာကျင်းပမဲ့အမေရိကန်အာဆီယံထိပ်သီးဆွေးနွေးပွဲအတွင်းမြန်မာသမ္မတဦးသိန်းစိန်နဲ့တွေ့ဆုံဖို့ရှိနေတာကြောင့်ဒီခေတ်စဉ်တွေအတွင်းသမ္မတအိုဘားမားဆွေးနွေးဆောင်ရွက်သွားမယ့်အစီအစဉ်တွေကိုအင်ဘူဒေါ်ကကြေညာချက်ထုတ်ပြန်ခဲ့ပါတယ်။အဲဒီခေတ်စဉ်အတွင်းသမ္မတအိုဘားမားဟာမလေးရှားနိုင်ငံမှာရှိနေတော့မလေးရှားနိုင်ငံမှာရှိနေတဲ့မြန်မာဒုက္ခသည်စခန်းကိုလည်းတွားရောက်လည်ပတ်မှာဖြစ်ပါတယ်။
တရင်အချင်းချုပ်ကိုကိုဇော်ဝင်းလိုင်ကကြေညာပေးခဲ့တာပါဒီကနေ့အစီအစဉ်ထုတ်လုပ်ရေးမူကကိုညံဝင်းအောင်ဖြစ်ပြီးအင်ဂျင်နီယာကတော့ဂျီမီခုတ်ဖြစ်ပါတယ် VOA American သံအင်ကာနဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်ထိထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်သောတာရှင်များနဲ့မြန်မာပြည်သူပြည်သားအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေ့ကြပြီးလို့ရင်ဆန္ဒတွေပြေဝကြပါစေ VOA ကိုအားပေးနာဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ရှင်
This program has come to you from the Voice of America, Washington.